Welcome to the Voice of America in Burmese.
မင်္ဂလာနေ့တဲ့အစမှာသောရရှင်နေပျော်ရွှင်နေကြပါစေခင်ဗျာ။ VOA American တန်ရဲ့2019ခုနှစ်ဒီဇင်ဘာလ15ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American မြို့တော်စု Washington DC မြို့တော်ကနေလိုင်းလိုမီတာ3048တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါရှင်ကျွန်မသင်္ကီထိုက်ပါကိုကျော်ကျော်သိန်းနဲ့တူသတင်းတွေအကျဉ်းညာပါမယ်ဂျိုရုနဲ့ဒုံးကြီးအင်ဂျင်ဆက်ဆန်းသက်ရေးစက္ကန့်မှာအရေးကြီးတဲ့ဆန်းသက်မှုလုပ်တယ်လို့မြောက်ကိုရီးယားကစနေနေ့မှာပြောပါတယ်ဆူဒန်သမ္မတဟောင်းကိုတော့အဂတိလိုက်စားမှုငွေမဲခဝါချမှုတွေနဲ့အပြစ်ရှိကြောင်းတရားရုံးကစနေနေ့မှာစီရင်ချက်ချပါတယ်ရွှေလီမာလုတ်တဲ့မြန်မာတရုတ်ကုန်စည်ပြပွဲမှာတော့ဒေါ်လာ 1.8 ဘီလီယံတန်ဖိုးရှိယင်းနှိမ့်မြုံနှံမှုစီမံကိန်းတွေလက်မှတ်ရေးထိုးနိုင်ခဲ့တယ်လို့တရုတ်ဘက်ကပြောဆိုထားပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာ ICJ တရားရုံးမှာကိုယ်တိုင်သွားရောက်ရှောက်လေခဲ့တဲ့ဒေါ်ဆန်းစုကြည်မြန်မာပြည်ပြန်ရောက်ချိန်မှာပြည်သူတွေဘယ်လိုကြိုးဆိုခဲ့ကြပါသလဲ
တရားရုံးရဲ့ဆုံးဖြတ်ချက်ကတော့ကျွန်တော်တို့တရားဥပဒေအကြောင်းကိုသိရင်မသိရတော့ကျွန်တော်တို့ကဘာမှပြောပန်းမှုမရှိဘူးဒါပေမဲ့အမေအကောင်းဆုံးလုပ်နိုင်ခဲ့တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်
သတင်းတွေအပြီးမကြာခင်မှာတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူထိုင်းနိုင်ငံမှာဖမ်းဆီးခံရဆဲအေတက်ဖွဲ့စီဦးစီးချုပ်ရဲ့ဇနီးနဲ့ကလေးတွေရဲ့အခြေအနေကိုတင်ပြသွားမှာဖြစ်တယ်လို့နိုင်ငံကဒီထိတ်တန့်ရောက်သတင်းတွေမှာတော့ဒီသမ္မတထရန့်ပေါ်တရားစွဲရေးနောက်တဆင့်သာလိုတော့တဲ့အကြောင်းနဲ့အပတ်စဉ်ကဏ္ဍတွေအဖြစ်စနေညတရားရည်လိုင်းအစီအစဉ်ကိုတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယားရဲ့မဟာဗျူဟာမြောက်နျူကလ িয়ার အရန်အတားတွေကိုပိုပြီးခိုက်မှအကောင်းစီရဲ့အတွက်ရည်ရွယ်ပြီးဂျိုရုနဲ့ဒုံးကြီးအင်ဂျင်ဆက်ဆန်းသက်ရေးစက္ကန့်ကနေအရေးကြီးတဲ့ဆန်းသက်မှုတစ်ခုထပ်လုပ်ခဲ့တယ်လို့မြောက်ကိုရီးယားကစနေနေ့မှာပြောပါတယ်။နျူကလ িয়ার ရေးဆွေးနွေးမှုတွေမှာအမေရိကန်ဘက်ကပိုပြီးလိုက်ရောဖို့ဒီနှစ်ကုန်ပိုင်းကိုနောက်ဆုံးရက်အဖြစ်မြောက်ကိုရီးယားကသတ်မှတ်ထားခြင်းပြည့်ဖို့သတင်းပါအနေငယ်အလို့နောက်တာဝဲဖြစ်ဒုံးကြီးတွေဒါမှမဟုတ်လဲနျူကလ িয়ার ဆန်းသတ်မှုတွေပြန်ဆဖို့ချင်းချောက်ထားခြင်းမှာပဲအခုလိုဆန်းသတ်မှုလုပ်ခဲ့တာပါစနေနေ့ကဘာဆန်းသတ်မှုလုပ်ခဲ့တာလဲဆိုရနဲ့ဆန်းသတ်မှုဓာတ်ပုံတွေကိုလည်းမြောက်ကိုရီးယားနိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကမဖော်ပြပါဘူးဆိုဟေဂျိုရုလွတ်တင်ရေးစခန်းမှာစမ်းသပ်ခဲ့တာလို့ပဲသတင်းကဖော်ပြပါတယ်။ဒီစခန်းမှာပဲပြီးခဲ့တဲ့သတင်းပတ်တုန်းကလည်းတိတ်ကိုအရေးကြီးတဲ့စမ်းသပ်မှုလုပ်တယ်လို့မြောက်ကိုရီးယားဘက်ကပြောဆိုပြီးအဲ့ဒီစမ်းသပ်မှုကတော့ဒုံးကျည်အင်ဂျင်ဆက်ဖြစ်ပုံရပါတယ်။လက်တလောလုပ်ခဲ့တဲ့ကာကွယ်ရေးသိပ်ပံသုတေသနတွေမှာအဖိုးမဖြတ်နိုင်တဲ့အချက်လက်တွေအတွေ့အကြုံတွေနဲ့ဤပညာသစ်တွေကိုရရှိခဲ့ပြီးနောက်ထပ်ဗျူဟာမြောက်လက်နက်စမ်းသပ်မှုမှာအပြည့်အဝအသုံးချသွားမယ်လို့မြောက်ကိုရီးယားစစ်တပ်ရဲ့အကြီးအကဲအရာရှိပိုက်ဂျွန်ချွန်းကိုကိုကပီးနိုင်ငံပိုင် KCNA သတင်းကဖော်ပြပါတယ်။အမေရိကန်ရဲ့နျူကလ িয়ার ချင်းချောက်မှုတွေကိုလွှမ်းမိုးထိန်းချုပ်နိုင်ရေးအတွက်အခုစမ်းသပ်မှုတွေကရည်ရွယ်တယ်လို့လည်းသူကထပ်လောင်းပြောပါတယ်။မြောက်ကိုရီးယားစစ်တပ်ရဲ့အရာရှိချုပ်ပိုက်ဂျွန်ချွန်းကစစ်တပ်အနေနဲ့ခေါင်းဆောင်ကင်ဂျွန်ဝန်းရဲ့ဆုံးဖြတ်ချက်တိုင်းကိုအကောင့်ထဲဖော်ဖို့အစဉ်နဲ့ရှိတယ်လို့လည်းပြောဆိုသွားပါတယ်။
နယူးဇီလန်နိုင်ငံ White Island မှာပြီးခဲ့တဲ့တနင်္လာနေ့ကမိတော်ပေါက်ခွဲပြီးတဲ့နောက်ပျောက်ဆုံးနေသူနှုတ်ကိုရှာဖွေရေးလုပ်ငန်းတနင်္လာနေ့မှာပြန်ဆဖို့တာဝန်ရှိသူတွေစီစဉ်နေပါတယ်။မနေ့ကမှကျွန်းကိုပြန်သွားနိုင်မယ်လို့မျှော်လင့်ရတဲ့အစီအစဉ်တစ်ခုလုပ်နေပါတယ်။ဒါပေမဲ့အပြီးသက်ဆုံးဖြတ်ချက်မချရသေးပါဘူးလို့နယူးဇီလန်ရဲတပ်ဖွဲ့ဒုတိယကော်မရှင်နာမင်းကြီး Mike Clement ကစနေနေ့မှာပြောပါတယ်။မိတော်ထပ်ပြီးပေါက်ကွဲနိုင်သေးတာကြောက်တုံးချော်ရင်နဲ့ဓာတ်ရုပစ္စည်းတွေပေါက်ကွဲတာကြောင့်အစိတ်သက်တင်နေတဲ့ရေးစားတဲ့ Andrew Lee ကြောင့်ရှာဖွေရေးစီစဉ်ဟာတိတ်ကိုတတိထားပြီးလုံဆောင်အောင်မယ့်ကိစ္စဖြစ်ပါတယ်လို့ Clement ကပြောပါတယ်။သတင်းပတ်အစောပိုင်းကရုပ်အလောင်းတစ်ခုမျောနေတာကိုတွေ့ခဲ့ရတဲ့နေရာမှာရင်ခုန်သမားတွေကပျောက်ဆုံးနေသူ2ဦးကိုစနေနေ့မှာဆက်ရှာပါတယ်။ပြီးတော့ပေါက်ကွဲတာကနေနောက်ထပ်သေဆုံးသူ2ဦးတိုးလာတာကိုစနေနေ့ကတည်ပြုလိုက်တာကြောင့်စုစုပေါင်းသေဆုံးသူ15ဦးထက်မနည်းရှိသွားပါပြီ။ပေါက်ကြံနေတုန်းကတော့စစ်ဘက်ကအထူးကြွမ်းကျင်သူတွေဟာစစ်ရဟန်းနဲ့ဆင်းသုံးပြီးရုပ်အလောင်း6ခုကိုပြန်ရယူနိုင်ခဲ့ပါတယ်။လူပေါင်းတစ်ထောင်ကျော်ဟာနယူးဇီလန်နဲ့ဩစတြေးလျကစေယုံတွေမှာစနေနေ့ကအထိကုသမှုခံယူနေရဆဲဖြစ်ပြီးအများစုဟာပြင်းထန်တဲ့မိလောင်ဒဏ်ရာတွေရထားကြပါတယ်
။ဆူရန်သမရာဟောင်းအိုမာအယ်ဘာရှီယာကိုအကြတိလိုက်စားမှုငွေမဲခဝါချမှုတွေနဲ့အပြစ်ရှိကြောင်းတရားရုံးကစနေနေ့မှာစီရင်ချက်ချလိုက်ပြီးဇရိတ်တာပြုပြင်ရေးစက္ကန့်မှာနှစ်နှစ်ထိန်းသိမ်းဖို့ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဆူရန်အနာရှင်ဟောင်းဘာရှီယာအတွက်တော့ပထမဆုံးတရားစီရင်ခံရမှုလည်းဖြစ်ပါတယ်။ ဆူရန်နိုင်ငံကိုဆယ်စုနှစ်သုံးခုကြာအုပ်ချုပ်ခဲ့တဲ့အသက်85နှစ်အရွယ်သမရဟောင်းဘာရှားကိုဆူရန်ပြည်သူတွေကလက်နက်ချီဆန္ဒပြခဲ့ကြပြီးတဲ့နောက်ပြီးခဲ့တဲ့ဧပြီလမှာစစ်တပ်ကသူ့ကိုဖျောက်ချခဲ့တာပါ။သမရဟောင်းဘာရှားကိုယာရုကဖယ်ရှားချိန်မှာသူ့အိမ်မှာရှာဖွေတွေ့ရှိခဲ့တဲ့တန်းနဲ့ချီတဲ့အမေရိကန်ဒေါ်လာယူရိုငွေချေဆူဒန်သုံးပေါင်ငွေတွေကိုလည်းသိမ်းဆည်းဖို့တရားရုံးကအမိန့်ချပါတယ်။စနေနေ့ကတရားခွင်မှာတော့သမရဟောင်းဘာရှားကဆူဒန်ရိုးရာအဖြူရောင်ဝတ်ရုံကိုဝတ်ဆင်ထားပြီးတရားသူကြီးကစီရင်ချက်ကိုဖတ်ကြားချိန်မှာတော့တန်းလှောင်အိမ်အတွင်းကနေသမရဟောင်းကငြိမ်ငြိမ်သက်သက်ကြည်နေခဲ့ပါတယ်။ဒါဟာနိုင်ငံရေးရွေးချက်နဲ့လုပ်တာလို့အများကပြောကြတဲ့အမှုစီရင်အပြီးမှာတော့သမရဟောင်းကိုထောက်ခံတဲ့ဒါဇင်နဲ့ချီနဲ့ဆန္ဒပြသူတွေလည်းမြို့တော်ကာတွန်ကလမ်းမာတွေထံမှာဆန္ဒပြကြပါတယ်။သမရဘာရှားဆန့်ကျင်ရေးတစ်နှစ်ကြာလှုပ်ရှားမှုရဲ့အခြေခံဖြစ်တဲ့ Sudanese Professionals Association ကတော့အခုတရားစီရင်မှုဟာဆိုရင်သမရဟောင်းအပေါ်ကျင့်ဝတ်ပိုင်းဆိုင်ရာအရာရောနိုင်ငံရေးအရာပါပြစ်ဒဏ်ဆင်ရင်ချက်ဖြစ်တယ်လို့ဆိုပြီးတော့ကြိုဆိုပါတယ်။သမရဟောင်းဘာရှားအနေနဲ့အကြမ်းဖက်မှုတွေကိုလှုံ့ဆော်ပေးမှုဆန္ဒပြသူတွေတပ်ဖြတ်ခံရမှုမှာပါဝင်ပတ်သက်မှုတွေအပါအဝင်တခြားဆွေးချက်တင်နဲ့လဲဆူဒန်နိုင်ငံတွင်းမှာရင်ဆိုင်နေရတာဖြစ်ပါတယ်။ဒါ့အပြင်ဆူဒန်ဒါဖောမတည်ငြိမ်မှုအတွင်းဆန္ဒပြသူတွေကိုညှဉ်းပန်းနှိပ်စက်မှုတပ်ဖြတ်မှုစစ်ရာဇဝတ်မှုလူမျိုးရုံးတပ်ဖြတ်မှုဆွဲချက်တင်တဲ့နိုင်ငံတကာရာဆွေးမှုဆိုင်ရာတရားရုံး ICC မှာလည်းအမှုရင်ဆိုင်နေရတာဖြစ်ပါတယ်
။စပိန်နိုင်ငံမက်ဒရစ်မြို့မှာကျင်းပနေတဲ့ဥရောပပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညီလာခံ COP25 မှာတက်ရောက်တဲ့နိုင်ငံတွေကြောင့်အပြင်းအထန်ဇက်ရိုက်ဆွေးနွေးညှိနှိုင်းကြပြီးတဲ့အထိသဘောတူညီချက်မရတာကြောင့်ညီလာခံဟာအောင်မြင်မှုမရမဲ့အခြေရင်ဆိုင်နေရပါတယ်။ကမ္ဘာကြီးပုံနှိပ်လာတာကိုဘယ်လိုတိုက်ဖြတ်ကြမလဲဆိုတာနဲ့ထိခိုက်ပျက်စီးမှုတွေအတွက်ရန်ငွေငွေဘယ်လိုထက်ဝင်ကြမလဲဆိုတာတွေအပေါ်သဘောထားကွဲပြားတာဟာဘယ်တော့မှနည်းမှမတူအောင်ကြီးမားနေတာပါ။ချန်သာတဲ့နိုင်ငံတွေတဖြည်းဖြည်းဖွံ့ဖြိုးတိုးတက်လာနေတဲ့နိုင်ငံတွေနဲ့ကမ္ဘာအဆင်းဆုံးနိုင်ငံတွေကတန်တမန်တွေဟာသူတို့တနိုင်ငံချင်းစီရဲ့အကြောင်းပြချက်တွေကိုထောက်ပြပြီးသဘောတူညီချက်မူကြမ်းပါအချက်တွေကိုထောက်နေကြတာပါ။နီလာကန်ကိုအင်ရှင်အနေထားနဲ့ကျင်းပတဲ့ချီလီနိုင်ငံကဘုံသဘောတူညီချက်တစ်ခုရဖို့စ조사တဲ့အနေနဲ့မူကြမ်းတင်သွင်းထားတာပါ။ဒိဗက်ပညာရှင်တွေရဲ့တတိပေးချက်တွေဥရုယာတီပြောင်းလဲမှုကြောင့်လူသေဆုံးရတဲ့အထိဆိုးရွားတဲ့ရာသီဥတုအခြေအနေတွေဖြစ်နေတာလူငယ်တန်းပေါင်းများစွာရဲ့သတင်းပတ်စင်ဆန္ဒပြပွဲတွေစတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့ဒီညီလာခံဆက်ဆက်ညီနိုင်မှုတွေကနေအကြက်တဲကိုကင်တွေဖြစ်ရှင်းဖို့အစိုးရတွေအနေနဲ့နှစတူစူးစမ်းလို့ရှိပါတယ်ဆိုတာရှင်းရှင်းလင်းလင်းအသိပေးရမယ်ဖိအားနဲ့ကြုံနေရတာဖြစ်ပါတယ်။ဒါပေမဲ့လည်းဆက်နေကြဆွေးနွေးပွဲတွေဟာစနေနေ့မှာတော့အဲ့ဒီညီမချက်ကနေပို့တော်ဝေးသွားပါတယ်။
အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်ဒိုမီတာ32 kHz 9335လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းကွနေနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်18ချိန်မြောက်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကုန်စည်ပြပွဲကိုတရုတ်နိုင်ငံရွှေလီမှာဒီဇင်ဘာလ10ရက်နေ့ကနေ16ရက်နေ့အထိကျင်းပနေတာမှာတော့အခုချိန်ထိစီမံကိန်း24ခုလက်မှတ်ရေးထိုးပြီးဖြစ်ကြောင်းတရုတ်နိုင်ငံပိုင်ရှင်းဟွားကဖော်ပြပါတယ်။အမေရိကန်ဒေါ်လာ 1.8 ဘီလီယံတန်ဖိုးရှိတဲ့အဲ့ဒီစီမံကိန်းတွေတင်းမှာတော့ခီးသွားလာရေး၊စိုက်ပျိုးရေး၊တည်ယူပို့ဆောင်ရေး၊တစ်ထုတ်ကုန်နဲ့တခြားလုပ်ငန်းကဏ္ဍတွေပါတယ်လို့ဆိုပါတယ်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကုန်စည်ပြပွဲမှာတော့မြန်မာဘက်ကတစ်တော်ထွက်ကုန်တွေလက်မှုပစ္စည်းတွေပြတ်တာနေကြပါတယ်ပြတ်ကန်းပေါင်း900ကျော်ရှိပြီးပစ္စည်းအမျိုးအမည်ပေါင်း200ကျော် 2000 ကျော်ပါဝင်ပြတ်တာနေတာပါမြန်မာနိုင်ငံထွက်ကြောင်းမြတ်တယန်စာတတစ်တော်ထွက်ပစ္စည်းစိုက်ပျိုးရေးမွေးမြူရေးထုတ်ကုန်အများစုကနယ်စပ်ကုန်သွယ်ရေးကနေတဆင့်တရုတ်ဘက်ကိုအဓိကတင်ပို့နေရတာဖြစ်ပါတယ်ဒါပေမဲ့အခုနောက်ပိုင်းမှာတော့ဆန်နောက်စိုက်ပျိုးရေးသီးနှံတို့လိုစိုက်ပျိုးရေးထွက်ကုန်အများစုမှာတော့တရုတ်ဘက်ကအရေးအသွေးထိန်းချုပ်မှုတရားမဝင်ကုန်သွယ်မှုကိုကန့်သက်ပိတ်ပင်မှုတွေကြောင့်မကြာခဏဆိုသလိုအခက်တွေ့နေကြရပါတယ်
ထိုင်းနိုင်ငံစစ်အာဏာသိမ်းခေါင်းဆောင်ဟောင်ဟွန်ကြီးတို့ပရယုတ်ချန်တို့ချာဆွေးနွေးကိုအပြင်းထန်ဝေဖန်တဲ့ Future Forward Party ကိုဖျက်သိမ်းဖို့အခြေခံဥပဒေခွင်ရုံးကဆုံးဖြတ်ပြီးတဲ့နောက်ဗန်ကောက်မြို့တော်မှာစနေနေ့ကလူထောင်ပေါင်းများစွာဆန္ဒပြကြပါတယ် Future Forward Party ခေါင်းဆောင်သနာသွန်ဂျွန်ဂရွန်ဂရန်ကတောက်ချာနေမှာနှိုးဆော်ထားတဲ့အတိုင်းလှုပ်တဲ့ဆန္ဒပြပွဲဟာ2014ခုနှစ်မှာအဲဒီချိန်ကဗိုလ်ချုပ်ကြီးပရယုတ်အာဏာသိမ်းခဲ့ချိန်ကလေးကဆိုရင်အကြီးဆုံးဆန္ဒပြပွဲပါအ သက်40နှစ်အရွယ်ဂရေဂျယ်တထေးတနသွန်းဟာမန္တလေးမှာယူကော့ဝဲပြီးချိန်ကလေးကဆိုရင်ဝန်ကြီးချုပ်ပရိုဂျက်အစိုးရကိုအပြင်းထန်ဝေဖန်သူတူဖြစ်လာပါတယ်။ယူကော့ဝဲမှာစစ်ဖက်အသာစီးရအောင်မယုံမပြောင်းလှုပ်ဆောင်ခဲ့တယ်လို့အတိုက်အခံတွေကဝေဖန်ထားပါတယ်။ Future Forward ပါတီကတနသွန်းစီကနေချင်းငွေဒေါ်လာသန်းပေါင်းများစွာကိုရယူပြီးယူကော့ဝဲဥတွေကိုချိုးဖောက်တယ်လို့ဆွဆဲပြီးတော့ပါတီကိုဖျက်သိမ်းပေးဖို့ထိုင်းယူကော့ဝဲကော်မရှင်ကအခြေခံဥပဒေဆိုင်ရာခုံရုံးမှာရှောက်ထားခဲ့တာဖြစ်ပါတယ်။
အိန္ဒိယနိုင်ငံမြို့တော်ညူဒေလီမှာလေရုညဉ့်ဉန်းမှုကြောင့်ဒေသခံအများစုဟာအသက်ရှူရခက်ခဲတာ၊ချောင်းဆိုးရင်ကျက်တာဒါမှမဟုတ်လဲတိထက်ဆိုးရတဲ့အသက်ရှူလမ်းကြောင်းဆိုင်ရာပြဿနာတွေခံစားနေကြရပြီးတချို့ကတော့ခိတခဏတက်တာရရစီဖို့အတွက်ဆိုင်တစ်ခုကိုသွားနေကြရပါတယ်။အောက်ဆီဂျင်ဘားလို့ခေါ်တဲ့ညူဒေလီရဲ့ပထမဆုံးသောဆိုင်မှာတော့လေကောင်းလေသန့်ရှူရှိုက်နိုင်ဖို့$4ကနေ $9လောက်ထိကျတဲ့ပါတယ်။15မိနစ်လောက်အောက်ဆီဂျင်ရှူဖို့ကိုဒီဆိုင်ကိုလာနေကြရတာဖြစ်ပါတယ်
။ပရီးမီးယားလိပွဲစဉ်18ကိုစနေနေ့ကကစားကြတဲ့အသင်းတွေထဲမှာအမှတ်ပေးစရာထိပ်5သင်းတွေက3သင်းကန်တဲ့အထက်လီဗာပူးတည်းမဲ့နိုင်ရပါတယ်။လီဗာပူးကအိမ်ခွင်းမှာဝက်ဖို့ကိုငကိုးပြတ်နဲ့နိုင်ရတာကြောင့်အမှတ်ပေးစရာထိပ်ဆုံးအဆင့်ကိုဆက်ထိန်းထားနိုင်တယ်လို့ဒုတိယနေ့ကလက်စတာစီးတီးကအိမ်ခွင်းမှာနော်ဝစ်စီးတီးနဲ့တကိုးစီတည်ကြတဲ့အတွက်အမှတ်ကွာခြားချက်ကလည်း10အမှတ်တီးဖြစ်သွားပါပြီ။ချယ်ဆီအသင်းကတော့အောက်ဆုံး5သင်းထဲမှာတက်လိုက်ကြလိုက်ဖြစ်နေတဲ့ဘုံမော့ကိုအိမ်ခွင်းမှာတကိုးကိုမရှိနဲ့အေးနိုင်သွားပြီး26မှတ်နဲ့အဆင့်လေးနေရာမှာရှိပါတယ်။ Sheffield United ကအိမ်ခွင်းမှာ Aston Villa ကို2ဂိုးပြတ်နဲ့နိုင်ပြီးတပွဲလျော့ Manchester United အသင်းထက်တမှတ်ပဲအသာနဲ့လက်ရှိအဆင့်5မှာရှိနေပါတယ်။တခြားပွဲနှစ်ပွဲမှာတော့ Burnley က Newcastle ကိုတကိုးကိုမရှိ West Ham က Southampton ကိုတကိုးကိုမရှိနဲ့အသီးသီးအနိုင်ရသွားကြပါတယ်။တရင်းလူနေ့မှာ Manchester United နဲ့ Everton, Wolves နဲ့ Spurs,Arsenal နဲ့ Man City တို့ကစားဖို့ရှိပြီး Crystal Palace နဲ့ Brighton ကတော့တနင်္လာနေ့မှာကစားကြမှာဖြစ်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုမတ်သိင်ကြီးတိုင်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းဆောင်မတွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်နိုင်ငံကတရားရုံး ICJ မှာအမှုရင်ဆိုင်ပြီးနောက်မြန်မာနိုင်ငံကိုစနေနေ့ကပြန်လည်ဆက်ရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုနေပြည်တော်မှာထောင်ထဲချီတဲ့ပြည်သူတွေကြိုဆိုခဲ့ကြပါတယ် ICJ မှာအမှုရင်ဆိုင်ခဲ့ပြီးနောက်အကောင်းဆုံးကိုမျှော်လင့်ထားပြီးအဆိုးဆုံးအတွက်လည်းကြိုတင်ပြင်ဆင်ထားရမယ်လို့လာရောက်ကြိုဆိုသူတွေကပြောပါတယ်နေပြည်တော်လေးစိတ်ကိုတောင်ဆန်းစုကြည်ဆက်ရောက်လာခြင်းမှာလူတို့ရဲ့ကြိုဆိုမှုတွေကို VOA ကသွားရောက်သတင်းယူခဲ့ပြီးကျိုးစိုးသူတချို့ကိုလည်းတွေးဆုံမေးမြန်းထားပါတယ်။မတ်သိင်ကြီးထက်ကတင်ပြမှာပ
ါ။
ညီပြည်တော်လေးစိတ်ထဲကနေနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ကာရန်ထွက်လာခြင်းမှာလမ်းဘေးဝဲရကနေကျိုးစိုးသူတွေအော်ဟစ်ကြိုဆိုခဲ့ကြတာပါ။ဒေါက်ဆန်းစုကြည်ကလည်းကားမှန်ကိုချပြီးကျိုးစိုးသူတွေကိုနှုတ်ဆက်ပါတယ်။ပထမတော့ကျိုးစိုးသူတွေကလမ်းမှာလူသားလမ်းပေါ်မှာဒေါအောင်ဆန်းစုကြည်ကျဲမာပါစေကြောင်းအော်ဟစ်ကြိုဆိုခဲ့ကြပေမဲ့နောက်ပိုင်းမှာတော့ဒေါအောင်ဆန်းစုကြည်ရဲ့ကားရန်စီကိုကတ်ပြီးတော့နှုတ်ဆက်ခဲ့ကြတာကြောင့်လည်းလုံခြုံရေးပုဂ္ဂိုလ်တွေကကားရန်ဘေးကနေအပြေးလိုက်ပြီးစောင့်ရှောက်ခဲ့ရပါတယ်။နယ်သာလန်နိုင်ငံဒီဟိတ်နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံအပေါ်လူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်ကိုခုခံခြေပခဲ့တဲ့ဒေါက်ဆန်းစုကြည်ကိုလာရောက်ကြိုးဆိုသူတွေတဲကတချို့ကလည်းအခုလိုပြောပါတယ
်။ကောင်းဆုံးတက်မြောက်တယ်။ဆိုးဆုံးထက်တယ်
။တရားရုံးဆုံးဖြတ်ချက်ကတော့ကျွန်တော်တို့တရားဥပဒေအကြောင်းကိုသိရိုင်းမသိရတော့ကျွန်တော်တို့ကဘာမှဝေဖန်မှုမရှိဘူး။ဒါပေမဲ့အမေအကောင်းဆုံးလုံနိုင်ခဲ့တယ်လို့ကျွန်တော်တို့ယုံကြည်တာလေ။အဲ ICJ တရားရုံးအနေနဲ့ကလည်းတရားမျှတတဲ့စဉ်းစားဉာဏ်ရှိတဲ့တရားသူကြီးတွေအနေနဲ့လည်းမြန်မာနိုင်ငံရဲ့ဖြစ်စဉ်အမှန်ကိုတည်တည်ချာချာလေးလေ့လာပြီးတော့ဆုံးဖြတ်နိုင်ပါစေလို့ကျွန်တော်မျှော်လင့်ပါတယ်
။တိုင်းပြည်မှာဒီလိုချစ်တဲ့ဒေါက်မန့်စစ်ကြီးဘာကြိုတာပါ။တရားရင်းနဲ့
ဆုံးဖြတ်မဲ့ဆုံးဖြတ်ချက်ပေါ့ကိုရိုးနေနဲ့ဘယ်လိုလုပ်ရမလဲရှင်။
ဒါတော့ဘာပါပြောလဲဆိုစာရင်းနဲ့ဆုံးဖြတ်ချက်ပဲချတာ။ဒါပေမဲ့ဟုတ်ဖို့တဲ့
။စနေနေ့ကဒေါက်ဆန်းစုကြီးပြန်လဲဆက်ရောက်လာချိန်မှာလာရောက်ကြိုဆိုသူတချို့ကို VOA ကမေးမြန်းခဲ့တာဖြစ်ပါတယ်။အများစုကတော့တရားရုံးဆုံးဖြတ်ချက်အတွက်အကောင်းဆုံးမျှော်လင့်ထားတယ်အဆိုးဆုံးအတွက်လည်းပြင်ဆင်ထားတယ်အခုလာကြတာကတော့တရားရုံးကိုကိုယ်တိုင်သွားပြီးနိုင်ငံကိုစားဖြည့်ရှင်းပေးတဲ့ဒေါက်ဆန်းစုကြည်ကိုကျေးဇူးတင်တဲ့အနေနဲ့လာရောက်ကြိုဆိုတာလို့ပြောကြပါတယ်ကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုတားဆီးကာကွယ်ရေးဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့တိုင်ကြားခဲ့တာဖြစ်ပါတယ် ဒီတိုင်ချချက်ကိုအပိသက်ချနိုင်နိုင်ဖို့ကနှစ်နဲ့ချီကြမြင့်နိုင်ပါတယ်ဒီအတော်အတွင်းမှာလူမျိုးတုံးတပ်ဖြတ်မှုတွေထပ်မဖြစ်အောင်ကာကွယ်နိုင်ရေးအတွက်တရားရုံးအနေနဲ့ယာယီအစီအမံတွေချမှတ်ပေးဖို့တရရဲ့ပြိုင်ဂမ်ဘီယာဘက်ကရုံးတော်မှာရှောက်ထားခဲ့တာပါနိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့မြန်မာကိုယ်စားလှယ်အဖြစ်တက်ရောက်ခြေပခဲ့တဲ့ဒေါအောင်ဆန်းစုကြည်ကတော့တရားရုံးအနေနဲ့မြန်မာနိုင်ငံတွင်ညီညွတ်ရေးဖွံ့ဖြိုးတိုးတက်ရေးငြိမ်းချမ်းရေးအတွက်စိန်ခေါ်ချက်တွေကိုကျော်လွှားတာမှာအထောက်အကူပြုတဲ့ဆုံးဖြတ်ချက်မျိုးချမှတ်ပေးဖို့လျှောက်လဲခဲ့ပါတယ်။ဒါ့အပြင်ဂမ်ဘီယာနိုင်ငံကနေမြန်မာနိုင်ငံကိုတိုင်ကြားထားတဲ့အမှုကိုတရားရုံးစည်းင်းကနေပယ်ဖျက်ပေးဖို့ဒါမှမဟုတ်လဲဂမ်ဘီယာဘက်ကလျှောက်ထားတဲ့ဂျားပြတ်အစီအမံဆောင်ရွက်ချက်တွေကိုပယ်ချပေးဖို့လဲဒေါအောင်ဆန်းစုကြည်ကရုံးတော်မှာလျှောက်ထားခဲ့ပါတယ်ရှင
်။ဒေါအောင်ဆန်းစုကြည်ကိုဘယ်လိုကြိုးဆိုခဲ့ကြသလဲဆိုတာမတ်သိငီတိုက်စူးစီးတင်ပြခဲ့တာပါ။ခုတကနားဆင်ရမှာကထိုင်းနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံရတဲ့အေအေရခိုင်လက်နက်ကင်တပ်ဖွဲ့စစ်ဦးစီးချုပ်ရဲ့ဇနီးမနှင်းစာဖြူနဲ့ကလေးနှုတ်ဦးကိုလူသားချင်းစာနာမှုအရကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ထံလွှဲပြောင်းပြီးအကာအကွယ်ပေးတဲ့လို့ American အခြေစိုက် NAB ခေါ်တိုင်းသားလူမျိုးများမဟာမိတ်အဖွဲ့ကထိုင်းအစိုးရကိုတောင်းဆိုလိုက်ပါတယ်။ဒီမနှင်းစာဖြူနဲ့ကလေးနှုတ်ဦးကိုထိုင်းအာဏာပိုင်တွေဆက်လက်ထိန်းသိမ်းထားချိန်မှာအခုလိုတောင်းဆိုလိုက်ကြတာပါ။ဒီအကြောင်းကိုဆက်ပြီးပြောပြမှာပါ။အေးအေးရကန်လက်နက်ကန်တပ်ဖွဲ့စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးမနှင်းစာဖြူနဲ့ကလေးနှုတ်ဦးတို့ထိုင်းနိုင်ငံချင်းမိုင်မြို့လဝကရုံးမှာဗီဇာသက်တမ်းလာတိုးချိန်ထိုင်းရဲတွေကဒီဇင်ဘာ6ရက်နေ့ကဖမ်းဆီးခဲ့ပြီးမြန်မာအာဏာပိုင်တွေလက်ထက်လွှဲပြောင်းပေးဖို့အစိုးရဘက်မှစီစဉ်ခဲ့ပေမဲ့တရုတ်နိုင်ငံရဲ့ဂျားဝင်ပီအာပေးမှုကြောင့်အစီအစဉ်ပြတ်သွားခဲ့ပြီးအခုချိန်ထိထိုင်းနိုင်ငံမှာထိမ့်သိမ်းခံနေရဆဲဖြစ်ပါတယ်။ဒါကြောင့်မနှင်းစာဖြူတို့၃ဦးကိုထိုင်းနိုင်ငံဆိုင်ရာ UNHCR ရုံးကိုလွှဲပြောင်းပေးပြီးလုံခြုံမှုရှိအောင်အကာအကွယ်ပေးဖို့ American အခြေစိုက် NAB ခေါ်တိုင်းသားလူမျိုးများမဟာမိတ်အဖွဲ့ကထိုင်းအစိုးရကိုတောင်းဆိုထားကြောင်း NAB အဖွဲ့တွင်းရေးမှူးချုပ် UM2 အောင်က VOA ကိုပြောပါတယ
်မနှင်းစာဖြူတို့နဲ့ဒီကလေးတွေကိစ္စပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ထိုင်းအစိုးရကို request လုပ်တာကကိုထွန်းမြတ်နိုင်ရဲ့ဇနီးနဲ့တာသမီတွေကိုထိုင်းနိုင်ငံမှာပဲ AACC ကောင်းကောင်းမွန်မွန်နဲ့နေနိုင်ဖို့ရန်အတွက်အဲ့ဒါတောင်းဆိုတယ်နောက်တစ်ခုကတော့တကယ်လို့တို့ထိုင်းနိုင်ငံမှာဆက်ပြီးတော့မှထားဖို့အခက်အခဲရှိတယ်ဆိုလို့ရှိရင်လည်း UNHCR နဲ့ဆက်တွေ့ပြီးတော့မှရှင်ပြတဲ့နေထားမျိုးမှာပေါ့နော်ကောင်းကောင်းမွန်မွန်နေထိုင်နိုင်အောင်အဲ့ဒီနေထားမျိုးကိုကျွန်တော်တို့တောင်းဆိုခြင်းဖြစ်ပါတယ
်မနှင်းစာဖြူရဲ့မြန်မာနိုင်ငံကူးလက်မှတ်ကိုပယ်ဖျက်လိုက်ပြီဖြစ်ကြောင်းမြန်မာအာဏာပိုင်တွေကထိုင်းတာဝန်ရှိသူတွေကိုအကြောင်းကြားခဲ့တယ်လို့ထိုင်းလူဝင်မှုကြီးကြပ်ရေးကိုကိုးကားပြီးဒီဇင်ဘာလ14ရက်စနေနေ့မှာထုတ်ပြန်တဲ့ NAB အဖွဲ့ရဲ့ကြေညာချက်မှာဖော်ပြပါတယ်ဒါဟာနိုင်ငံသားတို့ရဲ့ရပိုင်ခွင့်ဆုံးရှုံးမှုဖြစ်တယ်လို့ NAB ကထောက်ပြပါတယ် AA တပ်ဖွဲ့ဟာမြန်မာတပ်မတော်နဲ့တိုက်ပွဲတွေဆက်ဖြစ်နေတာပါဒီလိုတိုက်ပွဲတွေကြားအမျိုးသမီးနဲ့ကလေးငယ်တွေတစားကံမဖြစ်သင့်ဘူးလို့ UM2 အောင်ကပြောပါတယ
်နောက်နောက်ဒါမျိုးတွေမဖြစ်အောင်ဆိုပြီးမှကျွန်တော်တို့ကဒီ statement ကိုထုတ်အောင်ခြင်းဖြစ်တယ်နောက်တစ်ချက်ကတော့တကယ်လို့ဗိုလ်ချုပ်ထွန်းမြတ်နိုင်ကသူကတော်လှန်ရေးလုပ်တယ်ဆိုသူ့ကိုပဲဒါလည်းရောက်အောင်ဖမ်းရင်ဖမ်းတော့မရောက်နိုင်အောင်တိုက်ရင်တိုက်ပေါ့နော်သူ့ကိုပဲလုပ်စေခြင်းနဲ့ဆိုတဲ့အခါကျတော့ဒီရခိုင်ဟိုမှပြောတာမို့တခြားတိုင်းရင်းသားတွေလည်းထုံနေတူပဲအဲကျွန်တော်တို့ဒီတော်လိုင်းရင်းလုတ်တဲ့သူတွေရဲ့ကလေးတွေဇနီးတွေမယားတွေကိုအဲ့ဒါတွေကိုပြစ်မှတ်မထားဘူးပေါ့အဲ့ဒါကိုကျွန်တော်တို့ရည်ရွယ်ချင်းဖြစ်ပါတယ်လို့
ဒီအဖြစ်ပြက်မတိုင်ခင်တုန်းကလည်းအေးအေးရခိုင်လက်နက်ကင်တပ်ဖွဲ့ကိုငွေကြေးထောက်ပံ့နေဆိုတဲ့ဆွဆွဲချက်နဲ့ရခိုင်အသင်းစင်ကာပူဥက္ကဋ္ဌနဲ့လူတချို့ကိုပြီးခဲ့တဲ့ဇူလိုင်လတည်းစင်ကာပူအစိုးရကဖမ်းဆီးပြည်နှင်တန်းပေးခဲ့ပြီးနောက်မြန်မာပြည်ပြန်ရောက်မှဘယ်ရောက်မှမသိပျောက်နေကြတာပါနောက်ပိုင်းမှာမှရခိုင်အသင်းဥက္ကဋ္ဌနဲ့လူကိုဦးကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့တရားစွဲခဲ့ပါတယ်ဒါကြောင့်လဲဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့ကလေးတွေမြန်မာပြည်ပြန်ရောက်သွားခဲ့မယ်ဆိုရင်အသက်အန္တရာယ်ဆိုရင်ရတယ်လို့ UM2 အောင်ကသုံးသပ်ပါတယ
်အဓိကတော့တို့တွေရဲ့အသက်အန္တရာယ်ကိုဆိုရင်လည်းအမျိုးသမီးတွေကလေးတွေဒါကတော့ကျွန်တော်တို့ဒီစစ်နဲ့ဘာမှမဆိုင်တဲ့အရာတွေပေါ့နော်ကျွန်တော်တို့ဒီမြန်မာပြည်ပြန်မယ်ဆိုလို့ရှိရင်တော့မြန်မာအစိုးရပဲဖြစ်စေဗမာတပ်မတော်ကပဲဖြစ်စေဘယ်လိုမျိုးတို့ကိုဆက်ပြီးဆောင်ရွက်မယ်ဆိုတာကျွန်တော်တို့မသိရဘူးပေါ့နော်လုံခြုံတဲ့အချိန်တွေမှာလည်းစာရကတွေအများကြီးဖြစ်ခဲ့ဘူးတယ်ဆိုတော့တို့အသက်အန္တရာယ်ကိုပဲကျွန်တော်တို့ကာကွယ်ခြင်းနဲ့အနေနဲ့ဒါကိုတောင်းဆိုခြင်းဖြစ်ပါတယ
်ဒီနေ့အော်တိုဘာလာတုန်းကလည်းထိုင်းနိုင်ငံချင်းမိုင်မြို့ကနေပြန်လာတဲ့ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ရောက်ဖကိုကျော်နိုင်နဲ့မြမဖြစ်သူမန်မိုးနှင်းဖြူတို့ကို ရန်ကုန်လေစိတ်မှာရဲတွေကဖမ်းဆီးခဲ့ပြီးအကြမ်းဖက်မှုပုံမှန်52ကားကြီးခါခွေကားငယ်တို့နဲ့အမှုဖွင့်တရားစွဲထားပါတယ် NLD အဖွဲ့ရဲ့ကြေညာချက်မှာတော့ NLD အစိုးရလက်ထက်မှာနိုင်ငံရေးလှုပ်ရှားသူတွေကိုဖမ်းဆီးထောင်ချတာဆက်ရှိနေပြီးလူနည်းစုတိုင်းရင်းသားတွေအခွင့်အရေးချိုးဖောက်ခံရတယ်လို့သူတို့ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ငြင်းငြမ်းစွာစုဝေးခွင့်တွေပျောက်ဆုံးနေရတယ်လို့ဖော်ပြထားပါတယ်ခင်ဗျာပြည်ရဲ့တင်းငွေနေနေမနက်ခင်းအစီအစဉ်လေးကိုသောရရှင်နေနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတော့ဒီထိတ်တန့်ရောက်အမေရိကန်သတင်းလွှာတစ်ပုဒ်ကိုတင်ပြကြပါမယ်ဒီမိုကရက်တီထိန်းချုပ်ထားတဲ့အမေရိကန်အောက်လွှတ်တော်ကနေသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုနိုင်ဖို့နောက်တဆင့်သာလိုပါတော့တယ်တောက်ချာနေ့မှာ14နိုင်ကြာအကြိတ်နဲ့ညှင်းခုန်ဆွေးနွေးကြပြီးတဲ့နောက်အောက်လွှတ်တော်တရားရေးကော်မတီကနေသမ္မတဟာအာဏာကိုအလွဲသုံးစားလှုပ်ခဲ့တယ်လို့အောက်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေကိုနှောင့်နှေးအောင်ဟန်တားခဲ့တယ်ဆိုတဲ့အမှုနဲ့သမ္မတကိုတရားစွဲဖို့ဆုံးဖြတ်လိုက်ကြပါတယ်ကက်သရင်းဂစ်ဆင်ပေးဖို့တဲ့သတင်းကိုတော့ကုအောင်ကပြောပြမှာပါ
မကြခင်ရက်ပိုင်းမှာပဲသမ္မတဒေါ်နယ်ထရမ့်မှာအမေရိကန်သမိုင်းမှာတတိယမြောက်တရားစွဲဆိုခံမဲ့သမ္မတဖြစ်လာမယ်လို့မျှော်လင့်ရပါတယ်သမ္မတကတော့သူ့ဘော်ဆွဲဆိုချက်တွေကိုအမြဲပြစ်တင်ဝေဖန်နေသူပ
ါ To use the power of impeachment on this nonsense is an embarrassment
သမ္မတကိုတရားစွဲဆိုဖို့ဆောင်ရွက်ချက်ဟာဒီတိုင်းပြည်အတွက်တိတ်ကိုအဆက်ရက်စရာကောင်းတဲ့ကိစ္စရပ်တစ်ခုပါ
သမရကိုအမှုနှစ်ခုနဲ့တရားစွဲဖို့အောက်လွှတ်တော်ကအတည်ပြုပြီးရင်တော့လာမယ့်နှစ်အစောပိုင်းကျရင်သမရကိုထောက်ခံတဲ့အထက်လွှတ်တော်မှဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးကြမှာပါဒါ့အပြင်သမရအနေနဲ့သူ့အာဏာကိုအသုံးချပြီးတော့ပုဂ္ဂိုလ်ရေးအကျိုးမြတ်အတွက်ယူကရိန်းနဲ့အပေးယူလုပ်တာကြောင့်ယာရုကဖယ်ရှားတင်နေဆိုပြီးတော့လဲဒီမိုကရက်တွေကပြင်းပြင်းထန်ထန်ဆွဆွဲထားတာပါအောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျေရိုနက်ဒလာက
What is the risk if we do not act?
တကယ်လို့ဘာမှမလုပ်ပဲဒီတိုင်ဆက်ကြည့်နေမှာဆိုရင်ဘာတွေဖြစ်လာမယ်လို့ထင်ပါသလဲအောက်လွှတ်တော်ကစတင်စုံစမ်းခဲ့တဲ့လွန်ခဲ့တဲ့94ရက်ကျော်ဒီထက်ပိုပြောရရင်လွန်ခဲ့တဲ့3နှစ်ကစလို့ငင်းမရတဲ့အမှန်တရားတရားပေါ်ထွက်လာပါပြီသမရထရန့်အာနာအလွဲသုံးစားလှုပ်တာကိုဘာမှမကင်တွယ်ဘူးဆိုရင်ဒီတိုင်ဆက်ဖြစ်နေမှာပါဒါအပြင်သမရအနေနဲ့ရွေးကောက်ပွဲရလာကိုတူလိုချင်တယ်လို့ဖြစ်လာအောင်လုပ်မယ်ဆိုရင်ပြဿနာတွေကိုဒီရွေးကောက်ပွဲအဆုံးအဖြတ်နဲ့ရှင်းရမယ်ဆိုတာကိုလက်ခံလို့မရပါဘူ
းဇော်လိုင်း25ရက်နေ့ကသမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီတို့ဖုံးပြောရမှာယူကရိန်းနိုင်ငံတွင်အဂတိလက်ဆောင်မှုနဲ့ပတ်သက်ပြီးတော့စုံစမ်းဖို့ထရမ့်ကပြောခဲ့တာသာဖြစ်ပြီးတော့လာမယ့်2020ရွေးကောက်ပွဲမှာသူ့ပြိုင်ဘက်ဖြစ်လာနိုင်ခြေရှိတဲ့အထူးသမ္မတဟောင်းဂျိုးဘိုက်ဒန်နဲ့ပတ်သက်မှုမရှိဘူးလို့ Republican တွေဘက်ကစင်ကြေပေးထားပါတယ်ဒီမိုကရက်တွေကသမ္မတကိုတရားစွဲဖို့အပြစ်အမဲရှာနေကြတယ်လို့လည်းဆိုပါတယ် Republican အောက်လွှတ်တော်အမတ် Debbie Lasco က
They predetermined they were going to do it and they did it.
ဘလို့ပဲဖြစ်ဖြစ်တရားစွဲမယ်ဆိုတာမျိုးသူတို့ကကြိုပြီးဆုံးဖြတ်ထားပြီးသားပါ။အခုသူတို့အဲ့ဒီအတိုင်းလုပ်ပါတယ်။တက်သေးတက်ကာရမရှိဘာမှကျူးလွန်တာမျိုးမရှိပေမဲ့အခုတရားစွဲမယ်ဆိုတော့ဒီတိုင်းပြည်ကိုပြိုကွဲအောင်လုပ်နေတာပါ
။သမ္မတကိုတရားစွဲတဲ့ကိစ္စတိုင်းမှာလူလူတွေကြားစိတ်ဝမ်းကွဲကြလိမ့်ရှိပါတယ်။အခုလဲထရမ့်ကိုတရားစွဲဆိုရမှာထောက်ခံသူတွေရောမထောက်ခံသူတွေရောရှိပေမဲ့ဒီမိုကရက်တွေကတော့သူတို့လုပ်ရက်ကိုလူလူကထောက်ခံကြတယ်လို့ဆိုပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီက
The public thinks that they should be determining who the president
is. American သမ္မတဘယ်သူဖြစ်လာမလဲဆိုတာကိုနိုင်ငံခြားအစိုးရတရရက်ကမဟုတ်ဘဲသူတို့ကဆုံးဖြတ်သင့်တယ်လို့လူလူကထင်ကြပါတယ်။ဥပဒေရဲ့အထက်မှာဘယ်သူမှမရှိရဘူးဆိုတာကိုလည်းသူတို့ကလက်ခံကြပြီးအာဏာအလွဲသုံးစားမှုလွတ်တော်ရဲ့ဆောင်ရွက်ချက်တွေကြန့်ကြာအောင်ကြိုးပမ်းမှုနဲ့သမ္မတဟာသူ့လုပ်ရက်အတွက်တာဝန်ယူရပါမယ်
။ဒါ့အပြင်လဲထရမ့်ကိုအခိုင်အမာကြောတော့နောက်ခံပေးထားတဲ့အထက်လွတ်တော်ကတော့သမ္မတပေါ်ဆွဲချက်တွေကိုပယ်ချလိုက်မယ်လို့မျှော်လင့်ရပြီးတော့သမ္မတကိုတရားစွဲတဲ့ကိစ္စကြောင့်နိုင်ငံတကာမှာအမေရိကန်ရဲ့တန်ပိုင်ရေးကိစ္စရပ်တွေထိခိုက်လိမ့်မယ်ဆိုပြီးတော့ကာကွယ်ပြောဆိုပါရတယ်။အောက်လွတ်တော် Republican ခေါင်းဆောင် Kevin McCarthy က
That the president had to release the transcripts of that phone call to the world. That has weakened the
တခြားနိုင်ငံခေါင်းဆောင်တွေနဲ့ဖုန်းပြောဆိုချက်ကိုသမ္မတကထုတ်ပြန်ရပြီဆိုပါစို့။ဒါဆိုရင်တခြားနိုင်ငံခေါင်းဆောင်တွေကသူတို့နဲ့လျှို့ဝှက်ပြောဆိုဆွေးနွေးချက်တွေကိုထုတ်ပြန်လိမ့်မယ်ဆိုပြီးစိုးရိမ်မှုတွေဟာသမ္မတရဲ့အခွင့်အာဏာကိုထိခိုက်စေပါတယ်
။သမ္မတကိုယာရုကဖယ်ရှားနိုင်သည်ဖြစ်စေမဖယ်ရှားနိုင်သည်ဖြစ်စေတရားစွဲဆိုဖို့ကိုတော့ဒီမိုကရက်တစ်ဘက်ကအရှိန်အဟုန်နဲ့ဆောင်ရွက်နေတာကိုတွေ့ရပါတယ်ခင်ဗျာ
။ကိုအောင်ပြောပြသွားတာပါခင်ဗျာ။အခုတော့သဘာဝပတ်ဝန်းကျင်ထင်းသိမ်းသူတွေအကြောင်းကိုလည်းကြည့်အောင်ပါဒီနှစ်အတွက်အထူးခြားဆုံးပုဂ္ဂိုလ်အဖြစ် Time Magazine ရဲ့ရွေးချယ်ခံရသူကတော့ရာသီဥတုဖောက်ပြန်မှုတိုက်ဖြတ်ရေးလှုပ်ရှားတဲ့ Sweden နိုင်ငံသူမိန်းကလေး Greta Thunberg ဖြစ်ပါတယ်သ ူဟာရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးမှာစဉ်းစားရသမျှနီးလန်းတွေကိုတုံပြီးအစိုးရတွေကိုတွန်းအားပေးနေတာပါသူနဲ့အတူပဲအာဖရိကန်လူငယ်၃ယောက်ကလည်းအလားတူရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးနဲ့ပတ်သက်လို့ဘယ်လိုကြိုးပမ်းဆောင်ရွက်နေကြသလဲဆိုတာစပိန်နိုင်ငံမက်ဒရစ်မြို့တော်ကနေလီဆာဘရိုင်ယန်ပေးပို့တဲ့သတင်းလွှာကိုတော့မက်ခွာညိုကတင်ပြမှာပါ
မိုဇမ်ဘတ်မှာနေထိုင်သူတွေအတွက်တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေဘဲရေလုပ်ငန်းကိုရေရှည်လုပ်ကိုင်နိုင်ဖို့ကြိုးစားဆောင်ရွက်နေသူကလာရာမူရာဘတ်ပါ
I have a great passion for environment issue
ကျွန်တော်ကတဘာဝပတ်ဝန်းကျင်နဲ့ဆိုင်တဲ့အကြောင်းအရာတွေကိုအရင်စိတ်ဝင်စားပါတယ်အထူးသဖြင့်ဆိုရင်ပင်လယ်ရေပြင်နဲ့ပတ်သက်လို့ပါရှင
်မိုဇမ်ဘတ်နိုင်ငံဟာအချိန်မြင့်လာနေတဲ့ရာသီဥတုဖောက်ပြန်မှုဒဏ်ကိုရှေ့ဆုံးကခံရတဲ့နိုင်ငံဖြစ်ပါတယ်မလာထဲမှာဆိုင်ကလုံးမုန်တိုင်းတွေတန်ခံခဲ့ရပြီးအပြက်အစီးတွေနဲ့ကြံရစ်ခဲ့တာပါလူတွေလည်းရာနဲ့ချီပြီးသေဆုံးခဲ့ရသလိုအများအပြားဟာဆိုင်ကလုံးမုန်တိုင်းအပြီးရောဂါဘေးရတွေနဲ့ကြံရစ်ခဲ့ကြပါတယ်အဲ့ဒီထဲမှာရေလုံငန်းစီမံချက်ကိုအတူတူဆောင်ရွက်ခဲ့ကြတဲ့လာရာရဲ့အချစ်ဆုံးတငယ်ချင်းတယောက်လည်းပါသွားခဲ့ပါတယ
် Chris died from malaria he was there in Ibu they were then time he died
Chris ကကပြားရောဂါနဲ့သေသွားပါတယ်အဲ့ချိန်တုန်းကဆိုရင်တပတ်တပတ်မှာလူတွေ၄ယောက်ကနေပြီး၈ယောက်ထိတိတ်ဆန်နေလို့မျိုးကြက်ကလေးငယ်ကလေးတွေလိုမျိုးတည်နေခဲ့တာပါခရစ်ကအဲ့အချိန်တွေကိုမကြော်နိုင်ခဲ့ပါဘူ
းနိုင်ဂျီးရီးယားနိုင်ငံရဲ့မြောက်ဖက်ကီလိုမီတာထောင်ပေါင်းများစွာအကွာမှာနေတဲ့မာမွတ်မိုက်ရှာနူကလည်းအာဖရိကတိုက်ရဲ့အဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးလိုခန္ဓာမျိုးမှာရာသီဥတုကောင်းမွန်တိုးတက်ရေးဖြစ်ရှင်းနိုင်မဲ့နီလန်တွေကိုရှာဖွေနေတဲ့သူပ
ါ In my own hometown not farfrom where my grandparents are there's a whole lot of drought and desertification
ကျွန်တော်အဖိုးဖွားတွေနေတဲ့မြို့နဲ့ဒီမွေတဲ့ကျွန်တော်ဇာတိမြို့မှာဆိုရင်ဒေသတစ်ခုလိုမိုးခေါင်ရေရှားပြီးကန္တရမြေဖြစ်လာနေပါပြီ
နိုင်ဂျီးရီးယားပြည်သူအများအပြားဟာရာသီဥတုဖောက်ပြန်မှုရဲ့အကျိုးဆက်တွေအကြောင်းအပြစ်အဝါနားမလည်ကြဘူးလို့လည်းသူကပြောပါတယ်လူငယ်တွေဟာဒီအခြေအနေကိုပြောင်းလဲဖို့ကြိုးစားနေကြပါတယ
် I am seeing a more determining generation I'm seeing a more determining youth taking
action ကျွန်တော်အနေနဲ့ပိုးပြီးစိတ်သက်ခွန်အားပြုရတဲ့မျိုးဆက်ပိုးပြီးဆွမ်းဆွမ်းတမန်ဆွမ်းဆောင်နိုင်တဲ့လူငယ်တွေကိုမျှော်လင့်နေပါတယ်အရင်မျိုးဆက်တုန်းကအနာဂတ်မျိုးဆက်အတွက်မလုပ်ပေးခဲ့တဲ့များကိုလုပ်ပေးနိုင်မဲ့မျိုးဆက်ကျွန်တော်မြင်ကျင်တွေ့ကျင်နေပါတယ
်ဒီလိုလူငယ်တွေထဲမှာနောက်တစ်ယောက်ကတော့မော်ရိုကိုနွယ်ပွားပြင်သစ်နိုင်ငံသားရာသီဥတုဖောက်ပြန်မှုကိုတိုက်ဖျက်ရေးတက်ကြွလှုပ်ရှားသူအေယုတ်မက်ကလိုဖီဖြစ်ပါတယ်သူတီထွင်ခဲ့တဲ့ကာဗွန်ကင်းစင်ပြီးတဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့မီးရှူတိုင်ကိုအိုလံပစ်မီးရှူတိုင်သဲသလိုပဲရာသီဥတုပြောင်းလဲမှုဆိုင်ရာနှစ်ပတ်လည်ညီလာခံကျင်းပရာအိရှေနိုင်ငံတွေကိုလက်ဆင့်ကမ်းသဲဆောင်နေပါတယ
်။ Moi je pense que le continent africain est l'un des continents où on a
ဒီနေ့တော့ကျွန်တော်တို့ဟာပိုလန်ကနေဘရာဇီးနိုင်ငံကဘယ်လင်ကိုလျှက်စစ်ကားနဲ့ယထားနဲ့ရွက်လီနဲ့တဆင့်စီထွက်လာခဲ့ကြတာပါ
။မာကလိုဖီဟာအာဖရိကတိုက်ရဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာစီမံချက်တွေအတွက်ရန်ပုံငွေရှာဖွေရမှာအကူအညီပေးလို့ပြီးကျောင်းတွေမှာလည်းရာသီဥတုဖောက်ပြန်မှုဆိုင်ရာပညာပေးလုပ်ငန်းတွေကိုထူထောင်ပေးလိုပါတယ်။သူဟာသူ့မိဘတွေရဲ့ဇာတိမော်ရိုကိုနိုင်ငံမှာရာသီဥတုဖောက်ပြန်မှုဆိုင်ရာစိန်ခေါ်မှုတွေကိုတွေ့မြင်နေရသူလည်းဖြစ်ပါတယ
်။ On est touché par pas mal de causes
ဒီကလည်းရှာပါပညာရေးလဲလိုအပ်အထူးသဖြင့်ရေရှည်ခံမဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စတွေမှာအများကြီးလိုအပ်နေပါသေးတယ
်။ဒါပေမဲ့လည်းသူကတော့ရာသီဥတုဖောက်ပြန်မှုကိုဟန့်တားနိုင်မဲ့အဖြေတွေကိုကမ္ဘာကြီးကရှာတွေ့လာပါလိမ့်မယ်ဆိုတဲ့အကောင်းမြင်နဲ့အတွေ့ရှိပါတယ်။စိတ်ခေါ်မှုတွေနဲ့အခက်အခဲတွေကအပြေမှန်တွေကိုရှာဖွေပြီးအဲ့ဒီလိုရှာတွေ့ခဲ့ရင်လူတိုင်းကအကျိုးခံစားခွင့်ရလာလိမ့်မယ်လို့သူကမျှော်လင့်နေပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။
VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တဲ့တင်းငွေတွေနေမနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းမီတာ3040 48အပြင်လိုင်းလက်မီတာ190ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့စနေညတိုက်ရိုက်လေလံအစီအစဉ်ထုတ်လွှင့်မှုအချိန်ရောက်လာပါပြီ။ရခိုင်ပြည်နယ်ကလူအခွင့်အချိုးပေါမှုတွေဟာလူမျိုးတုံးအောင်လှုပ်ရရောက်တယ်ဆိုတဲ့စွပ်စွဲချက်ကို ICJ တရားရုံးမှာဒေါန်ဆန်းစုကြည်ကိုယ်တိုင်ဖြေရှင်းရတဲ့အထိဖြစ်ခဲ့ရပါတယ်။ဒီလိုအဖြစ်မျိုးနောက်မကြုံရအောင်ဘာတွေလုပ်ဖို့လိုမလဲဆိုတာစနေညတိုက်ရိုက်လေလံအစီအစဉ်မှာကုအောင်လွင်ဦးဆွေးနွေးတင်ဆက်ထားပါတယ်။
မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုင်းစီစဉ်မှာတော့ ICJ အမှုကနေဘာတွေသင်ခန်းစာယူနိုင်မလဲဆိုတာကိုဆွေးနွေးမှာပါမြန်မာနိုင်ငံမှာထူးသဖြင့်ဒီရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတွန်းအောင်လုံရရောက်တယ်ဆိုတဲ့ဆွဆွဲချက်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ဒီတဟိတ်မျိုးကနိုင်ငံတကာတရားရုံးမှာတွားပြီးဖြေရှင်းရတဲ့အထိဖြစ်ခဲ့ပါတယ်ဒီနိုင်ငံတကာအဆင့်ထိရောက်ခဲ့တဲ့ဒီမှုရောက်မြန်မာနိုင်ငံမှာလူခွင့်ရေးကိုပို့ပြီးတော့အလေးထားလာနိုင်သလားလူခွင့်ရေးချိုးဖောက်ခံရသူတွေအတွက်တရားမျှနိုင်မှုမြတ်တမ်းမှုရဖို့အတွက်မျှော်လင့်ချက်တစ်ခုဖြစ်လာနိုင်သလားပေါ့နောက်ပြီးတော့ဒီလိုဖြစ်မျိုးတွေမကြုံအောင်ဘာတွေလုပ်ဖို့လိုမလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ပင်နိုင်ဆွေးနွေးဖို့အတွက်လည်းပုဂ္ဂိုလ်ကိုယ်နှုတ်ဖျက်ထားပါတယ်တူကတော့ကျွန်တော်တို့လူခွင့်ရေးလှုပ်ရှားနေတဲ့ရှင်းနေရေးဦးသိန်းတန်းဦးပါနောက်တူကတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်မှာအဖွဲ့ဝင်ဖြစ်တာဝန်ယူခဲ့တဲ့ဦးဝေလွန်ဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်နှုတ်ဦးလည်းအခုဆိုရင်လေးလိုင်းပေါ်မှာရောက်နေပါပြီဆိုတော့အစီအစဉ်ကိုအခုဒီမှာပဲဆက်လိုက်ချင်ပါတယ်ဆိုတော့အရင်ဆုံးအနေနဲ့ကတော့ကျွန်တော်ဒီပင်တိုင်ဆွေးနွေးမဲ့ပုံကိုရဲ့တုံးသက်ချက်တွေကိုအရင်သိချင်ပါတယ်ခင်ဗျာဆိုတော့ဟိုဆရာဦးသိန်းသန်းကိုအရင်ဆွေးနွေးပေးပါလားကျွန်တော်တို့ပြောမယ်ဆိုရင်တော့ဟိုပြည်တွင်းရေးလို့ဘလောက်ပဲပြောနေပေါ့လေခုနောက်ဆုံးဒီနိုင်ငံတကာမှာတရားတော်ဖြစ်ရတဲ့အခြေအနေဒီအခုရောက်ခဲ့တာဆိုတော့ကျွန်တော်တို့ဒီအခြေအနေပေါ်ကနေသင်ခန်းစာယူတင်တာအဓိကဘာများဆရာအနေနဲ့မြင်မိလဲခင်ဗျာ
ပထမဆုံးချက်ကတော့ကျွန်တော်တို့ငြိမ်းချမ်းရေးမရှိဘူးပေါ့နော်ဒီစစ်ပွဲတွေဖြစ်နေလို့ဒီပြဿနာလာတာပဲအဲ့တော့ကျွန်တော်တို့ညီညွတ်ရေးရမှာဖြစ်တယ်တော့ညီညွတ်မှာကြာမှာဖြစ်နေဆိုတော့အချက်ကတော့ကျွန်တော်တို့ဒီကရပါနော်ခုပြဿနာတွေကိုမထင်ရှင်းနိုင်လို့ရှိရင်ဟိုနောက်ဆက်တဲ့ပြဿနာတွေပေါ်တယ်နောက်တစ်ခါဒီကနေပြောဆင်ပေါ်ရပြီးတော့ပြောရမယ်အချက်ကတော့ပိုပြဿနာတွေပေါ်လာလို့ရှိရင်ကျွန်တော်ကကျွန်တော်သက်သွေးဖြစ်တော့ကိုယ်ချင်းမီရှာလဲပေါ့ဗျာအဲ့ဒီတကဘာလုံးပြောပြီးတယ်မဟုတ်ဘူးမမှန်ဘူးလို့ညင်တာမျိုးမဟုတ်ခဲနဲ့ဆက်ကြည့်ကြပါစေခုနကတည်းကလည်းအဖွဲ့အစည်းတွေကစုံစမ်းစစ်ဆေးတဲ့ကိစ္စမျိုးတွေမှာပူးပေါင်းပါဝင်ပြီးတော့အာကျွန်တော်တို့ကဟိုတရားဥပဒေဆိုမှုရအောင်လုပ်တာဖြစ်တယ်။ချုပ်ပြောရင်တော့ဒါတစ်လုံးနဲ့ပြောပါစေတော့ကျွန်တော်တို့ဒါတရားဥပဒေဆိုမှုရမယ်ငြိမ်းချမ်းရမယ်။အဲ့တော့အဲ့ဒီသင်ခန်းစာအရာတွေလို့ကျွန်တော်ဒီကံပြန်မှုကနေပြပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။ဆရာဦးဝင်းလွင်အမြင်ရောခင်ဗျာကျွန်တော်တို့အခုဒီ ICJ အမှုကနေပြီးတော့ကျွန်တော်တို့သင်ခန်းစာယူနိုင်တာဆရာအနေနဲ့ဘာများမြင်မိလဲ။
ဟုတ်ကဲ့ပါဟိုကျွန်တော်တို့တိုင်းမင်္ဂပုဂ္ဂိုလ်ကလည်းမြမရဲ့သဘာဝအစကိုပြောသွားတယ်မတူကွဲပြားမှုများအတွင်းကညီညွတ်ရေးကိုတည်ဆောက်ပြီးတော့ကွဲပြားခြားနားမှုများကအာဖြစ်တယ်ဆိုတဲ့အကြောင်းလေးเนาะနောက်ပြီးတော့ပါမြမပြည်သူများအဖြစ်ဟိုကိုယ်နဲ့မတူလို့ဒါမှားနေတယ်ဆိုတဲ့အသိမရှိဘူးအဲ့တော့ tolerance ဆိုတဲ့စကားဟာဟိုကိုယ်နဲ့နေနေလို့ကိုယ်နဲ့ညံ့လို့အောင်းဤပြီးခံပြီးပေါ်လာတာမဟုတ်ဘူးသူတပားကိုကိုနဲ့မတူတဲ့လူကိုနားလေပြီးတဲ့သဘောထားကြည့်တဲ့စိတ်ဓာတ်ဆိုတာကျွန်တော်တို့မြန်မာပြည်သူများရဲ့သဘာဝအရှိတရားပါသို့သောကျွန်တော်တို့လူမျိုးတွေရဲ့ဒီဘာသာရေးလူမျိုးရေးကိုတလွဲလမ်းကြောင်းပေါ်တင်ပြီးတော့အတုံးချလိုက်တဲ့အခါမှာရိုးသားတဲ့ပြည်သူတွေကိုအမျိုးကိုချက်တဲ့လူတွေကိုဘာသာတလားကိုလေးစားတဲ့လူတွေဟာမတရားမှုမှာအတုံးချတယ်အလမဝါဒီများရဲ့အတုံးချခံလိုက်ရတဲ့အခါမှာအဲ့ဒီ spirit of tolerance လို့ခေါ်တဲ့ခြားနေတာလေးကိုမှားတယ်လို့ထင်ပြီးတော့ပါအဲ့လိုကြဲကြဲလောင်လောင်အတန်ကြီးကထွက်သွားတဲ့အပေါ်မှာကျွန်တော်တို့အပေါ်မှာအထင်အမြင်လွဲမှားမှုကြီးဖြစ်သွားတယ်လက်တွေ့မြေပြင်အခြေအနေမှာလည်းပဲစိုးစိုးဝါးဝါးအခြေအနေကဖြစ်သွားတယ်အဲ့ဒါဒီကူတယ်ဖြစ်ခဲ့ပါတယ်ဆိုတာကိုကာယကံရှင်တွေကိုယ်တိုင်ကဝန်ခံထားတယ်အဲ့တော့ဒါဒီကူကျွန်တော်တို့ကအပြုသဘောနုနဲ့ပြန်ပြီးတော့ဆင်ခြင်သုံးသပ်ပြီးတော့ကလူပြန်ပြောင်းလဲမှုလုပ်ရမယ် status quo လို့ခေါ်တဲ့ဒီအတိုင်းကြီးတော့ဆက်ထားလို့မရဘူးလူပြန်ပြောင်းလဲမှုတွေကိုထိထိရောက်ရောက်လုပ်လိုက်မယ်ဆိုရင် ကျွန်တော်တို့အစိုးရအကောင့်တစ်ခုဖြစ်လာနိုင်ပါလေလို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးလေးလည်းဆွေးနွေးရကျေးဇူးပါဟိုဆရာဦးလင်ပြောသလိုပဲပေါ့လေဒီဒေါက်တာဆန်းစုကြည်ဒီ ICU မှာခြေပသွားတဲ့အထက်မှာဟိုပြောမယ်ဆိုတော့သူကတော့ဒီလူမျိုးတုံးအောင်လောက်တာမဟုတ်တဲ့အကြောင်းဟိုသူခြေပသွားတာရှိတယ်ဒီချိန်ထဲမှာပဲဒီလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့ရင်တော့မှာပေါ့လေလူသားချင်းစာနာမှုဆရာနိုင်ငံတကာဥပဒေနောက်လူခွင့်ရေးသဘောတူညီချက်တွေနဲ့အရေးယူလို့ရတယ်ဆိုပြီးတော့လေသူကရှောက်လဲချက်ပြီးတဲ့အချိန်မှာပြောသွားတာမျိုးတွေရှိပါတယ်ဆိုတော့ဒါကရောကျွန်တော်တို့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာဥပဒေနဲ့အရေးယူနိုင်မှုလမ်းစာတစ်ခုတနည်းပြောမယ်ဆိုရင်တော့ဒီနစ်နာခဲ့ရတဲ့သူတွေအတွက်တရားမျှတမှုရနိုင်မှုမျှော်လင့်ချက်တစ်ခုလို့ရောကျွန်တော်တို့ဟိုကိုပေါ့လေအကောင်းဘက်ကနေမျှော်လင့်နိုင်မယ်အခြေအနေလို့သုံးသပ်လို့ရမလားဆရာ
နိုင်ငံတော်ခေါင်းဆောင်ကတော့နိုင်ငံကိုကုစားပြုပြီးတော့ဂတိအဝတ်ပေးသွားတယ်ဒီပြမှုကျူးလွန်သူများကိုဒီလိုပဲလက်လွတ်မထားဘူး impunity လို့ခေါ်တဲ့ရာဇဝတ်သားတွေကိုကျွန်တော်တို့ကအကာအကွယ်မပေးဘူးသူတို့ရဲ့ပြမှုကျူးလွန်ခဲ့တဲ့အတိုင်းအတာအတိုင်းဥပဒေရဲ့စီကံမှုပေါ်အတွင်းကနေယူယူမယ်နောက်နောက်ဓာတ်ဒီမဖြစ်အောင်လည်းလုပ်မယ်လို့ကျွန်တော်တို့ခေါင်းဆောင်ကတော့အမပန်းကြီးခံသွားတယ်ပြောသွားတယ်ဘုတော်အရေးကြီးတဲ့ချက်တွေချက်ကျွန်တော်ပြောပြရသည်ခေါင်းဆောင်ကဒီလိုပြောပြီးပဲနဲ့အောက်ခြေမှာဖြစ်နေတဲ့ဖြစ်ရကလေးတွေကိုကျွန်တော်တို့ပြန်သုံးသပ်ဖို့ဆိုတယ်ဥပမာဒီဘာသာပေါင်းစုံချစ်ချည်ရေးတွေကိုကျွန်တော်တို့လုပ်တယ်နေပြည်တော်မှာကိုကျွန်တော်တို့ဒီ Sony Way Forum ကြီးတွေလုပ်တယ်ကျွန်တော်တို့နိုင်ငံအကြီးအကဲတွေအားလုံးတက်ခဲ့တယ်တတိယ Forum ဆိုလို့ရှိရင်အဲ့ဒီလိုကျွန်တော်တို့နိုင်ငံကောင်းဆောင်ကြီးများကဘာသာပေါင်းစုံချစ်ချည်ရေးမှစီမြန်မာနိုင်ငံတည်ငြိမ်အေးချမ်းရေးကိုကြိုးစားတဲ့အချိန်မှာမြေပြင်မှာရန်ကုန်မြို့နယ်ကောင်စမ်းကြောင်းမြို့နယ်မြေလီကုန်းမှာမဟာတမန်တော်နေပြအခမ်းအနားတွေမှာဘာသာပေါင်းစုံနဲ့တွဲပြီးလုပ်ဖို့လုပ်ဖွင့်နေရခဲ့တယ်ဒီခေတ်မှာပြေးမလို့ဘူးအဲ့တော့ဘာသာပေါင်းစုံတော့ချင်းဒီပြင်းနေဟိုအမှားတစ်ခုလို့လို့အပြစ်တစ်ခုလို့လို့အကြောင်းပြချက်ဒီပြပြီးတော့ဖွင့်ပြချက်မပေးဘူးညာရန်ကုန်မြို့လေမှာအဲ့တော့အပေါ်နဲ့အောက်ကအခြေဆက်ကလေးတွေကတော့ဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးသိန်းသန်းဦးကျွန်တော်တို့ဒီ ICJ မှာကြုံနေရတဲ့အမှုပါဝင်ပေါ့လေဒီလိုကိစ္စတွေကြောင့်ကျွန်တော်တို့ဒီလူခွင့်ရေးချိုးဖောက်ခံရသူတွေအတွက်တရားမျှတမှုတစုံတရာရနိုင်မဲ့မျှော်လင့်ချက်မျိုးဖြစ်လာနိုင်လားဆရာ
တော်ဖြစ်လာနိုင်ပါလေဗျအခုကကျွန်တော်တို့ဖြစ်တဲ့ဖြစ်စဉ်တွေရဲ့ဇင်းမြစ်လက်တွေတရားဥပဒေမစိုးမိုးတာပေါ့နော်အခုကျွန်တော်တို့မှာဟိုဥပဒေတွေကတူပါတူရှိပါတယ်ဟိုကလက်နက်ကန်ပရစီနဲ့ဗတ်တန်တက်မတော်မှာ1959ဟိုတက်မတော်ဥပဒေရှိတယ်နီးဥပဒေရှိတယ် rule of engagement လို့ခေါ်တဲ့ ROE ပေါ့ဗျာဒါအဲ့ဒါတွေထိတ်တိုက်တွေးဆုံတွင်မှာလိုက်နာဆောင်ရမယ်ကျင့်ဝတ်စည်းကမ်းတွေရှိတယ်ပေါ့အဲ့အဲ့ဒီစည်းကမ်းတွေကရှိပြီးသားကျွန်တော်တို့ရက်ဖက်စစ်တမ်းတော်လို့ခေါ်တဲ့ဒီပြည်နယ်ကုန်းနဲ့ပတ်သက်တဲ့အားဖြင့်ကျွန်တော်အကုန်ရှိပါတယ်။ဟိုရှိနေမဲ့အဲ့ဒါတွေကဒီကဲမဆုံးဘူးလို့ဒီကြံစည်တွေပေါ်လာတာပေါ့နော်။ပေါ်လာတဲ့အပြင်ဘာလာပေါ်လဲဆိုတော့ကျွန်တော်တို့ဒီပါဒီတရားဝင်ဆုံးမှုစောင့်ရတဲ့အခါမှာဒါနိုင်ငံတော်တိုင်ပင်ကလည်းပြောသွားတယ်။ကျွန်တော်ဒီစစ်ဘက်ကဖြစ်တဲ့အခါမှာကျွန်တော်ဖော်ပြမှုတရားဝင်ရရစစ်ဝဒီစစ်ခုံရုံးကပဲရည်ရွယ်တာပေါ့နော်။ကျွန်တော်တို့ဒီဖော်ပြမှုတရားဝင်ပုံမှာ194အရာနိုင်ငံတော်တရားရုံးချုပ်ဟာတိုင်းပြည်ရဲ့အမြင့်ဆုံးတရားရုံးဖြစ်တယ်ဆိုပေမဲ့သူကဖွဲ့စည်းပုံအခြေခံဥပဒေခုံရုံးနဲ့စစ်ဘက်ဆိုင်ရာခုံရုံးတွေပေါ်မှာအာဏာပြောင်းမှုမရှိဘူးရဲ့နော်ဖွဲ့စည်းပုံအခြေခံဥပဒေပေါ်မှာ343ရာစစ်တရားရုံးကိုပြီးကြတည်ထောင်ပြီးတော့ကာကွယ်ရေးအဆုံးပြတ်ကပြီးကြဖြစ်တယ်အဲ့ဒီခါကျတော့ကျွန်တော်တရားစီရင်မှလည်းပဲပြီးကြကင်းလို့နေတယ်လို့ဖြစ်တဲ့ခါကျတော့ဒီချိန်စထိမ့်ညရတဲ့ခါတွေမှာခက်ခဲတွေရှိတယ်လို့ထင်တယ်အဲ့ဒီခါမှာမလိုလားအပ်တဲ့ဆုံးဖြတ်မှုမျိုးတွေပေါ်ပေါက်လာပြီးတော့ဟိုကဗာပြည်သူတွေအမြင်မကြည်စရာကိစ္စမျိုးတွေပေါ်လာလို့ထင်တယ်လေအဲ့တော့ကျွန်တော်တို့ဒီအခြေအနေကနေပြီးတော့ဒီသင်ခန်းစာယူမယ်ဆိုရင်တော့ပထမဆုံးချက်တော့တရားစီရင်မှာလည်းပဲဒီလူတရားစီရင်စတဲ့ကိုပြင်ကြောင်းလဲရမယ်အဲ့ဒီကြေကြေပြန့်ပြန့်ပြောရင်တော့အခုကျွန်တော်တို့ဖြစ်နေတဲ့ပြဿနာတွေအကုန်လုံးကြည့်လဲမယ်တော့2008ဖွဲ့စည်းပုံကိုပြင်ပြီးတော့ကျွန်တော်တို့အရာအားလုံးဟာလူလူကရွေးချယ်ပြင်ပြောင်းထားတဲ့အရာသားစုအောင်မှာတရားစီရင်ဥပဒေဥပဒေအာဏာတော်ကတော့ရှိပြီးတော့ဒီတတိယတာတဲ့သွားနိုင်မှာဖြစ်နေဆိုတာဟိုပို့ပြီးတော့ထင်ရှားလာတယ်လို့ကျွန်တော်ဒီကမြင်ရပါတယ
်။ဟုတ်ကဲ့ဆရာဦးသင်တန်းဆွေးနွေးတဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်ဆွေးနွေးပွဲအတွက်ကိုစာပေးပို့ထားတဲ့လူတွေရောကိုယ်တိုင်ပါဖို့ဆက်သွယ်ထားတဲ့လူတွေရောတော်တော်များရှိနေပါတယ်။ဆိုတော့ကျွန်တော်အရင်ဆုံးတူဖို့အလှည့်ပေးချင်ပါတယ်။ကနေဒါနိုင်ငံကဥညွန်လာဖြစ်ပါတယ်။ဥညွန်လာဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ပါတယ်ခုနကကျွန်တော်တို့လက်ရှိအနေအထားအရပြည်တွင်းဥပဒေတွေအရစစ်စစ်အရေးယူတာတွေလုပ်မယ်ဆိုရင်တရားမျှတမှုရနိုင်မလားဆိုတဲ့ပုံမှာလုံးဝမရနိုင်ပါဘူးလက်ရှိအခြေအနေမှာ။ဘာကြောင့်လဲဆိုတော့
မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုမရှိဘူးဆိုတာကြားပါပြီ။အခုလက်ရှိအနေထားမှာတော့မဖြစ်နိုင်ပါဘူး။ဘလို့မှတရားမျှတမှုမရဘူး။ဒါပေမဲ့နောက်တစ်ခုကနိုင်ငံတကာဥပဒေနဲ့လမ်းစပွင့်လာပြီလားဆိုရင်တော့လမ်းစပွင့်လာပြီလို့ဆိုရမှာဖြစ်ပါတယ်။ဒီမြန်မာနိုင်ငံအပေါ်မှာ ICJ ရဲ့စွဲဆိုချက်တွေနဲ့ဒီအပြန်အလှန်ဥပဒေပညာရှင်တွေရှင်းလင်းခြေပါတာကိုနားထောင်ရင်မြန်မာနိုင်ငံဘက်ကခုခံခြေပါချက်တွေကိုအားနည်းတယ်လို့သုံးသပ်နေတာတွေတွေ့ရပါတယ်။အဲ့ဒါကြောင့်မလို့အခု ICJ ကနေပြီးတော့ဒီဇင်ဘာ12ရက်နေ့မှာပဲကြေညာချက်ထုတ်လာတာထုတ်လာနိုင်ပါတယ် ICJ နေတဲ့ဒီဂမ်ဘီယာကညွန်ပြတဲ့အချက်9ချက်ပါတဲ့တင်ပြချက်ဒီအရာမြန်မာနိုင်ငံဘက်ကဆောင်ရွက်ဖို့အချက်6ချက်ကိုကြားပြတင်သွင်းဖို့ဆောင်ရွက်လာနိုင်ပါတယ်အဲ့ဒီအချက်တွေမှာဘာအရေးကြီးဆုံးလဲဆိုတော့ကုလအပါဝင်နိုင်ငံတကာမှအချက်လက်ရှာဖွေရေးအဖွဲ့တွေကိုပူးပေါင်းဆောင်ရွက်ဖို့အာမခံရမယ်ဆိုတဲ့အချက်ပါဝင်ပါတယ်ဒီအချက်ကိုညင်းပယ်ကညင်းပယ်မယ်ဆိုရင်လည်းအလွန်ခက်ပါလိမ့်မယ်ဒါကြောင့်မလို့မြန်မာနိုင်ငံရဲ့ပြည်ဝင်ရေးအခြေအနေကပိုရှုပ်ထွေးလာနိုင်ပါတယ်။ဒါကိုအစိုးရအနေနဲ့သတိကြီးစွာထိန်းနိုင်ဖို့လိုပါတယ်။ဘာကြောင့်လဲဆိုတော့ရွေးကောက်ပွဲနီးလာတဲ့နေအမြတစ်ဖက်အဖက်အခြားတစ်ဖက်ကနေအပြည့်အမောက်လုပ်ငန်းတွေကိုအရင်လဲလုပ်နေတယ်အခုလဲလုပ်နေသေးဆိုတာကိုသတိချဖို့လိုပါတယ
်။
ဒါပြည်သူအားလုံးသိပါတယ်။တော်မီလာရင်တော်ကြောင်လက်ကမောင်းခတ်တတ်ပါတယ်။အထူးသဖြင့်ဒေါအောင်ဆန်းစုကြည်နယ်သာလန်ခရီးမထွက်မီကာလနဲ့ထွက်နေစဉ်ကာလတွေမှာအမရောကနေလွတ်တော်ထဲမှာ59ဆနဲ့တည်းအောင်အားမရသေးပဲနဲ့ဝန်ကြီးဌာနအစ်စ်နေမှာနိုင်ငံခြားရေးတော်စပ်သူများကိုမပါဝေးဆိုတာကိုဆိုတင်သွင်းခဲ့တယ်။နောက်တစ်ခုကတာလုံခေါ်ဖို့အမြန်ဆုံးခေါ်ဖို့ဆိုတဲ့အဆိုကိုတင်သွင်းခဲ့တယ်။ဒါလိုကြီးကြီးအပြည့်တမရောရဲ့ဘယ်လုံးမှမပြောင်းလဲတဲ့သဘောတရားကိုပြလိုက်ခြင်းလို့ဖြစ်တယ်။တနည်းအားဖြင့်ချင်းကြောက်တယ်လို့လည်းမြင်ပါတယ်။ဒါကိုအစိုးရဝန်ကြီးပဲအားကိုးမနေပဲနဲ့ပြည်သူတရားလုံးကသတိရှိရှိနဲ့ကိုယ်နိုင်ငံနဲ့ပြည်သူတရားလုံးငြိမ်းချမ်းသာရေးကိုဟုတ်မတူကွဲပြားမှုတွေကိုလက်ခံနှလုံးသွင်းပြီးတော့ဆောင်ရွက်နိုင်ပါစေကြောင်းပြောကြလိုပါတယ
်ဟုတ်ကဲ့ဦးညွန့်လာဆွေးနွေးတဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဥချင်းမြင့်ရှင်းနေပါတယ်အခုဥချင်းမြင့်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်တို့အခုလိုတရားခေတာတော့အင်တန်ဝမ်းနဲ့ကြံကောင်းပါတယ်ဒါပေမဲ့ကျွန်တော်တို့ဓာရီကဟိုဒေါ်စုချင်းရှင်းတဲ့နေရာမှာလဲကျွန်တော်တို့ကအရက်ကားပြောနေအရက်သုံးကားနဲ့ပြောရင်တော့ဟိုခင်ဗျားတို့ဆွဲတဲ့လောက်ကြီးလဲမဟုတ်ပါဘူးစတင်အားလျော်ဆိုတော့ကျွန်တော်တို့မှလဲအဲ့ဒီကမှလည်းအဖြစ်ရှိပါတယ်လို့သူပြောခဲ့တဲ့သဘောလို့ကျွန်တော်ထင်ပါတယ်ခင်ဗျဒါလည်းကျွန်တော်တို့အာနာရှင်စနစ်တွေရဲ့ဟိုအာနာရှင်စနစ်တွေကိုတည်ဆောက်ခဲ့တဲ့လူတွေရဲ့သူတို့ကိုထောက်ခံအားပေးတဲ့လူတွေအတွက်ကိုကျွန်တော်တို့ပြည်တွင်းဟိုပြည်ထဲမှာဟိုလုပ်ရှင်တို့လုပ်လို့မရဘူးဆိုတာကိုဟိုအသိပေးလိုက်လို့သတိပေးလိုက်တယ်လို့လည်းဖြစ်ပါတယ်ခင်ဗျအဲ့တော့ဒါလည်းကျွန်တော်တို့အဆိုတရအကောင်းလို့ပြောမှာပါခင်ဗျအဲ့ဒီလိုဒီစီနဲ့အာနာရှင်စနစ်နဲ့တက်ပြိုင်နေတဲ့အခါမှာဒီနေရာမှာကျွန်တော်တို့အနာရှင်သမားတွေစင်ငင်မှုကောင်းတယ်လို့ထင်ပါတယ်ခင်ဗျာ။ဒါပါပဲဆရာ
။ဟုတ်ကဲ့ဦးချင်းမြင့်ဆွေးနွေးတာကျေးဇူးပါ။နောက်တူကတော့ကျွန်တော်အမေရိကန်ပြည်တော်စုကကိုလာသိန်းဖြစ်ပါတယ်။ကိုလာသိန်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
။တရားဥပဒေရှိတော့ကပြောမယ်ဆိုလို့ရှိရင်တော့ဒီတွင်းမှာဗာတရားဥပဒေမစိုးမိုးမှုမရှိလို့ဒီပြဿနာတွေဖြစ်လာတာပဲလေ။ဒါအရင်စိုးရကြီးပဲပြစ်ပုံချလို့မရဘူးလေ။ဒီစိုးရမှာအချိန်တွေအများကြီးရှိခဲ့တာပဲ။ဒီကိစ္စတွေအကင်းဖြေရှင်းဖို့ဒါပေမဲ့ဒီအစိုးရဘာတစ်ခုမှပူပေါင်းဆောင်ရွက်မှုမလုပ်ခဲ့သလိုလုပ်ခဲ့မှုအပိုင်းမှာအများအားနည်းခဲ့သလိုရာအာသူတို့ကိုယ်တိုင်ကဒီလိုတစ်ဖက်ကဆော့ဆွဲချက်တွေရှိခဲ့တဲ့ဒီအမုန်းတရားတွေပြတ်သွားမှုတွေပေါ်မှာအာတိတိယောက်ယောက်ဘာတစ်ခုမှပူပေါင်းဆောင်ရွက်ပြီးတော့အာလုပ်ခဲ့တာမရှိဘူးမရှိတော့အခါကြတော့မှအခုလိုပုံမှန်ဖိမိယပြဿနာဖြစ်လာတာလေအခုလဲထောက်ခံမှုဆိုတာတွေကဟိုထောက်ခံပွဲလုပ်တယ်ဆိုတာတွေကဒါဟိုသေသေးချာချာဘာကိုထောက်ခံနေတယ်လဲဆိုတာတော့သေချာကျွန်တော်တို့နားလည်ဖို့ဖြစ်နေတယ်လို့ထင်တယ်အခုဒီတရားဥပဒေစိုးမိုးမှုကိစ္စနဲ့ပတ်သက်လာတော့နောက်ပိုင်းလဲဒီပြဿနာတွေကကျွန်တော်ထင်တယ်တရားမျှတမှုရှိရှိဖြစ်ပေါ်လာနိုင်မဲ့အလားအလာမျိုးလုပ်နိုင်မဲ့အစိုးရရှိမှာမဟုတ်ဘူးဘာဖြစ်လို့ဆိုတော့ဒါတွေကအများပြောနေရတဲ့2008အခြေခံဥပဒေကြောင့်လက်ညှိုးထိုးနေပေမဲ့လည်း2008အခြေခံဥပဒေနဲ့အကျုံးမဝင်တဲ့လူဆိုတဲ့အမြင်အရပြောရဆိုတာလောကကိုင်းမဲ့ဟာတွေအများကြီးရှိတယ်။ဒါတွေတော့မလောက်ခဲ့ဘူးကွာ
။ Okay.
ဒါကြောင့်မို့ဒီလိုစက်တနာတွေအများကြီးဖြစ်လာတာပါ။
Okay. ဆိုတော့ဒီလောက် Okay. ကုလားတဲ့အမြင်ကတော့ဟိုပြောမယ်ဆိုရင်တော့အစိုးရအနေနဲ့လုံနိုင်ကိုင်းနိုင်နဲ့ဟိုတချို့ခွင့်လန်းတွေရှိပေမဲ့လည်းဟိုလုံသိန်းတဲ့လောက်မလောက်ခဲ့ဘူးဆိုတဲ့ဟာကိုထောက်ပြသွားတယ်လို့ကျွန်တော်နားလဲပါတယ်။နောက်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုသောတာရှင်တချို့စာတွေပေးထားတာရှိပါသေးတယ်။စာတချို့တော့နန်းလောင်ဖတ်ပြပေးပါဦးခင်ဗျ
။ပထမဆုံးတယောက်ကတော့ဟိမင်ခန်းဆိုတဲ့အကောင့်ပါရှင်။
ဆယ်နှစ်ကိုဆယ်လနဲ့ပြန်လွတ်ပေးခဲ့တဲ့ပြည်တွင်းတရားစီရင်ရေးဥပဒေကိုနိုင်ငံတကာကယုံကြည်အတိအမှပြုပါမလားဆိုပြီးတော့ရေးပါတယ်။နောက်တစ်ဦးကတော့တင်စော်မြင့်ဆိုတဲ့သူပါ။အဖြစ်ရှိသူတွေကိုပြည်ရင်ဥပဒေနဲ့အရေးယူမယ်လို့ဒေါအောင်ဆန်းစုကြည်ကပြောပေမဲ့ဒီကိစ္စကတကယ်တာဝန်ရှိသူကတက်မရောဆိုတော့တက်မရောသားတွေကိုစစ်တရားရုံးကပဲကင်တွယ်မှာပါလက်ရှိဖွဲ့စည်းပုံအရပေါ့စစ်တရားရုံးကိုလည်းနိုင်ငံတကာကယုံကြည်မှာမဟုတ်ပါဘူးလို့ရေးပါတယ်ရှင်နောက်သူကတော့မထွေးဆိုတဲ့သူပါနိုင်ငံတော်ကလူအခွင့်အရေးချိုးဖောက်မှုတွေအတွက်တရားမျှတမှုနဲ့နိုင်ငံတကာဥပဒေတွေနဲ့အရေးယူဖို့လမ်းစာရှိလာတယ်လို့ဆိုနိုင်ပါတယ်တဲ့အချောင်းရင်ကအတိုင်းမင်ခါရဲ့ဂတိစကားမှာတာဝန်ရှိသူတွေကိုပြည်ရင်ဥပဒေနဲ့အညီအရေးယူဖို့ဆိုတဲ့အချက်လုံးဝမဖြစ်နိုင်ပါဘူးတဲ့။တစ်အချက်ကပြည်ရင်ဥပဒေဟာစစ်တပ်ခေါင်းဆောင်လူတစုအတွက်တာအကအကွဲပြုရန်အတွက်ပြောင်းလဲပြင်လဲနိုင်တဲ့စစ်တပ်စိတ်ကြိုက်ရေးဆွဲထားတဲ့ဥပဒေဖြစ်ခြင်းနဲ့၎င်းဥပဒေအောက်မှာမျှတမှုမရှိတဲ့တရားရေးစီမံရာဌာနဖြစ်နေခြင်းနဲ့နံပါတ်နှစ်အချက်ကလူအခွင့်အရေးချိုးဖောက်ခံရသူများဟာစစ်တပ်မှတော်၎င်းစစ်တပ်ရဲ့ဩဇာအာဏာအပြည့်အဝရရှိထားတဲ့အပေါင်းပါသူတို့ရဲ့လိင်နီးမျိုးစုံလက်လဲလက်ဖြားချီယာဖြောက်အခက်အခဲဖြစ်အောင်ပြုလုပ်ထားတဲ့အမှုမျိုးစုံကိုအနိုင်ကျင့်ခံထားရတဲ့အတွက်မျှတမှုရှိတဲ့နိုင်ငံတကာခုံရုံးကအရေးယူရန်အသင့်တော်ဆုံးပါဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့နောက်ထပ်စာတချို့လည်းရှိပါသေးတယ်တခုမျိုးတကဥလာထွန်းရဲ့စာလည်းပါပါတယ်ဆိုတော့မယေးသန္တာကျော်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါကောင်လေးဦးရေဥလာထွန်းဆိုတဲ့သောရရှင်ရေးလာတာကတော့ ICJ ကအရေးယူပြစ်ပေးနိုင်တဲ့တရားရုံးမဟုတ်ဘူးလို့နားလည်ထားတာပါလူ့အခွင့်အရေးချိုးဖောက်မှုရှိရင်လူ့အခွင့်အရေးဥပဒေနဲ့အရေးယူနိုင်ပါတယ်ဆိုတဲ့ပြောကြချက်က ICC ပြစ်မှုဆိုင်ရာတရားရုံးကအခုနောက်ဆုံးလူသားအပေါ်ကျူးလွန်မှုဆေးရဆွေးမှုတွေအတွက်အမှုတည်ဆောက်ရေး ICC ရှေ့နေချုပ်စတင်စုံစမ်းဖော်ထုတ်နေတာကိုလက်ခံအသိမဲ့ပြုမဲ့သဘောလားသိကြပါတယ်ပြည်ရင်းဥပဒေနဲ့တရားစီရင်မယ်လို့ပြောတာတော့လုံးဝလက်မခံနိုင်ပါဘူးလို့ဆိုထားပါတယ်။ဘာကြောင့်လဲဆိုရင်တော့ရှင်းနေရီဥက္ကဏီလောက်ကျန်တက်ဖြတ်မှုဟာအဓိကတရားခံပြေးနှစ်နှစ်ကျော်လွတ်နေတာ။နောက်တရားခံပြေးရဟန်းတစ်ပါးလည်းလွတ်မြောက်နေသေးတယ်လို့အခုနောက်ဆုံးဗစ်တိုးရီးယားလေးအမှုကမောက်ကမာတွေဖြစ်နေတာတွေကပြည်တွင်းတရားစီရင်ရေးအပေါ်မှာယုံကြည်ကိုးစားလက်ခံဖို့ခက်နေစေတာပါ။လူမျိုးစုတွေအတွက်တရားမျှတမှုဆိုတာကအဝေးကြီးပါလို့ပြောချင်ပါတယ်။ဆိုပြီးတော့ဒဂုံမျိုးသစ်ကတော့ရှင်ဦးလာထွန်းရေးပါတယ်။နောက်ထပ်သောရရှင်တယောက်ရေးတာကတော့အကိုချေမျိုးလေးဆိုတဲ့သောရရှင်မှာသူကတရားမျှတမှုတစ်ခုလို့ဆိုတာထက်နိုင်ငံတော်အတိုင်းပင်ခံဒေါအောင်ဆန်းစုကြည်ရဲ့ဝန်ခံကတိပြုချက်ကမြမတက်မတော်ကိုကိုစားပြုနိုင်သလားဆိုတာကမေးခွန်းတစ်ခုဖြစ်ပေါ်လာစေခဲ့တာအမှန်ပါလေနိုင်ငံတော်အစိုးရရဲ့အာဏာကာကွယ်ရေးစစ်ဘက်ဆိုင်ရာပေါ်ဘလောက်ထိလွှမ်းခြုံမှုရှိတယ်မရှိဘူးဆိုတဲ့အရာပေါ်မှာမူတည်ပါလိမ့်မယ်ဓမ္မသာလင်တရားမျှတမှုညှိနှိုင်းဖို့မျှော်လင့်ချက်ဆိုတာတရေစတည်လာပါလိမ့်မယ်အခုပူပူနေရကာလမလို့တရားမျှတမှုတစ်ခုပေါ်ပေါက်လာတယ်လို့ယူဆဖို့အချိန်စောနေပါသေးတယ်ကျေးဇူးတင်ပါတယ် VOE လို့ဒီသောရရှင်ရေးလာပါတယ်ရှင
်ဟုတ်ကဲ့သောရရှင်ရဲ့စာရီမှာတော့လက်ရှိအခြေအနေမှာတရားမျှတမှုရနိုင်မလားဆိုတော့တန်တရားအမြင်တွေတွေ့ရပါတယ်ဆိုတော့နောက်အခုကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုပြန်ပြီးဆွေးနွေးစီရင်တာတစ်ခုကဆက်စပ်ကျွန်တော်တို့ဟိုအမေရိကန်ပြည်အောင်စုကကိုလာသိန်းဆွေးနွေးထားတဲ့အချက်တစ်ခုရှိပါတယ်သူကတော့ဒီအစိုးရအနေနဲ့ဟို2008ခုနှစ်ဖွဲ့စည်းပုံအခြေအနေကြောင်ကန့်သက်ချက်တွေရှိနေတယ်ဆိုရင်လည်းအစိုးရအနေနဲ့ဒီကြားထဲမှာလုံနိုင်ခိုင်နိုင်တဲ့ကိစ္စတွေရှိတယ်ဒါပေမဲ့လည်းတချို့ကိစ္စတွေကမလုတ်ခဲ့ဘူးဆိုပြီးသူကထောက်ပြသွားတာမျိုးတွေရှိပါတယ်ဆိုတော့ဆရာဦးသိန်းသိန်းအရင်ဆွေးနွေးပေးပါလားခင်ဗျကျွန်တော်တို့ဒီလက်တလုံးမှာလည်းဖွဲ့စည်းပုံပြင်ဖို့ဆိုချက်ချင်းလန်ငင်းမဖြစ်နိုင်သေးတော့ဒီကြားထဲမှာဟိုလုံနိုင်ခိုင်နိုင်လုတ်တင်ခိုင်တင်တာတွေဘာတွေများရှိလဲဆရာ
ပထမဆုံးကတော့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နိုင်တယ်ဖွဲ့စည်းပုံနဲ့ဘာမှမဆိုင်နေတယ်ဒီအဲ့တော့တကယ်တော့ဒီကြေကနာတွေပြက်လာခဲ့တဲ့အားကတဘာဝဆိုကုလသမဂ္ဂအဖွဲ့ကြီးကလာဘူးကြိုးစားတယ်ကတနာတွေတက်တဲ့အခါမှာအချင်းဖြစ်တဲ့နေရာကိုတန်တမာတွေလွတ်လပ်တဲ့သတင်းသမားတွေအပုံပေါ့ဗျာဒါတွေဝင်ဝင်မပြီးဘူးဟိုဖြစ်စင်မှာဒါကြီးကိုပိတ်ခံထားတယ်နောက်အပုံငင်းတယ်ပေါ့ဗျာဘာမှမရှိဘူးဘာမှမဟုတ်ပါဘူးဒါလုံးကြံတင်ညာလာလို့ဆိုဆိုတယ်နောက်ကုလသမဂ္ဂချက်လက်စာကိုရေးမရှင်းလာတဲ့ခါကျလဲဒါအစိုးရကြီးရတယ်ဗျာဟုတ်အဲ့ဒါအပူပေါင်းဆောင်မှုတော့မရှိဘူးအပူပေါင်းဆောင်မှုတော့မရှိတော့အဲ့လိုအချက်နဲ့အချိန်ညူးလို့ဘဟုကပင်ကမကင်းဖြစ်တော့တာပေါ့။ဘာဖြစ်လို့အဝေမခံပါလိမ့်ကွာ။သူတို့ခုခုပုံပွဲထားတာရှိလို့ဖြစ်မှာပဲဆိုတဲ့အချက်။အဲ့ဒီအချက်ကတော့ကျွန်တော်တင်နေမထောက်ချေဖွဲ့စည်းပုံကိုတို့ရမလို့ပဲနဲ့အစိုးရအနေနဲ့ပေါ့ဗျာ။ကိုဟာကုလသမဂ္ဂဖွဲ့နိုင်ငံတစ်ခုဖြစ်တော့နိုင်ငံမှာကျွန်တော်တို့ရဲ့ဒီအထွတ်ထိပ်ရဲ့ကုလသမဂ္ဂဖွဲ့ရဲ့ပေါ့။ရဲ့ဖွဲ့စည်းတဲ့ပူးပေါင်းဆောင်ရွက်တင်နေတယ်အဲ့ဒီလိုပူပေါင်းဆောင်မှုပြက်ကွက်ခဲ့တဲ့အတွေ့အဲ့ဒါကိုဆောင်မှုမရှိတဲ့အတွက်အမိုက်ကစပြတ်တပြီးလောင်ပြီးတော့အခုချိန်ဒီရောက်တာပဲလို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ဆရာဦးသင်တန်းကိုဆွေးနွေးပြီးတော့ကျေးဇူးပါဆိုတော့ ကျွန်တော်အခုကိုယ်တိုင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေလည်းတစ်လက်ပြန်အလှည့်ပေးချင်ပါတယ်။တူကတော့ကျွန်တော်တို့ကိုခိုင်ဆိုးအမေရိကန်ပြည်အောင်စုကဖြစ်ပါတယ်။ကိုခိုင်ဆိုးသဘောထားလည်းလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ။
ဒီမြန်မာနိုင်ငံအစိုးရမှာတော့အကုန်လုံးအကျပြိတ်နေတာပေါ့နော်အခုနေပြီးရင်ရခိုင်မှာလည်းတက်ပွေးတွေဖြစ်နေတယ်တက်ပွေးတွေကလည်းတရက်တစ်ရက်တိုးလာတယ်နောက်ပြီးအခုကစခိုင်းတက်ပွေးတွေဖြစ်လာတယ်အေးအေးကသိမ့်လာတာဟောနှစ်ခဏစက်တန်းနေပြီးရင်ဟောသိရသတဲ့တက်ပွေးတွေဖြစ်တာပရင်ရောအရှင်ရောမှာဖြစ်တာအဲ့လောက်ထိမကြည့်ကြဘူ
းဟုတ်ကဲ့ကုလားသိဆွေးနွေးရကျေးဇူးပါဆိုတော့ဟိုကျွန်တော်ဒီဆွေးနွေးပွဲတွေကကျွန်တော်တက်နေမြပြဿနာကိုပြေလည်အောင်ကျွန်တော်ဆွေးနွေးဖို့ရည်ရွယ်ထားတာဖြစ်တဲ့အတွက်ဟိုတချို့အသုံးအနှုန်းတွေကတော့ပို့ပြီးတော့ပြပကဖြစ်စီရဖြစ်နိုင်တဲ့အသုံးအနှုန်းတွေတော့ကျွန်တော်တို့ကမသုံးဖို့လည်းမြစ်တာရက်ခံနေပါတယ်နောက်ထပ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝါဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူကတော့ထိုင်းနိုင်ငံကကိုတီးလယ်မှုပါကိုတီးလယ်မှုသဘောထားလည်းဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့အခုဒိတ်တရားရုံးမှာတော့တောင်စားစီယူလို့နဲ့သူတို့နော်ရှင်းလင်းဝယ်လုပ်ခဲ့တာနော်တရားဆွဲဆိုခဲ့တာပြောဆိုခဲ့တာရှင်းလင်းခဲ့တာတွေကတော့ကျွန်တော်အနေနဲ့ကတော့နော်တကယ်လူကြီးတွေနော်တရားရုံးတရားကြီးတွေဆုံးဖြတ်တဲ့အချိန်မှာဆိုရင်တော့ဒါထူးခြားချက်တစ်ခုရှိလေလိုက်မယ်လို့ကျွန်တော်မြင်နေတယ်။ဘာဖြစ်လဲဆိုတော့တော်စားစီကြီးပြောဆိုတာတွေကနော်ရှင်းကြတယ်ဗျာထိုင်ချမှုတွေရှိနေတယ်ခင်ဗျ။နော်အဲ့ဒါကြောင့်မို့နိုင်ငံတကာခုံရုံးမှာတကယ်လို့နော်သူတို့အနေနဲ့နော်တော်စားစီနဲ့နိုင်သွားပြီဆိုရင်တော့ကျွန်တော်တို့တိုင်းသားလက်နက်ကိုင်ဖွဲ့ကြီးတိုင်းသားပြည်သူတွေကတော့ပို့ပြီးတော့เนาะအဖိနှိတ်ခံရဖို့အလားအလာရှိတယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုရင်เนาะအခုတမသုံးမှာเนาะစစ်တပ်ကဘယ်လိုအမိန့်ထုတ်သားလဲဆိုတော့เนาะလက်နက်ကိုင်ဖွဲ့ကြီးကိုပြည့်ရုံမကဘူးတိုက်ရုံမကဘူးเนาะเนาะရွာသားတွေကတွေ့ရအကုန်ပြစ်လို့ပြင်ညာထားတာရှိတယ်ခင်ဗျ။အဲ့ဒါကြောင့်မို့ကျွန်တော်တို့ကတိုင်းသားပြည်သူတွေအတွက်အများကြီးစိုးရိမ်တာရှိနေတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျ
ာ။ဟုတ်ကဲ့ကိုတိလည်းမဆွေးနွေးရကျေးဇူးပါ။နောက်ထပ်ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုအီးမေးလ်ပို့ထားရလည်းရှိပါသေးတယ်။တယောက်ကတော့ကျွန်တော်အမေရိကန်ပြည်အောင်စုကမောင်တန်တနာပါ။ကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
။အမေစုဟာတာဝန်ယူမှုတာဝန်ခံမှုပြေဝါရှိလို့ ICJ နိုင်ငံတကာတရားရုံးကိုသွားခဲ့တာပါ။ပြီးတော့နိုင်ငံတော်လူခွင့်ချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုပြည်တွင်းဥပဒေနဲ့အညီအရေးယူမယ်လို့ကတိပေးခဲ့တာဟာကမ္ဘာကအာရုံစိုက်စောင့်ကြည့်နေတဲ့နိုင်ငံတကာတရားသူကြီးတွေရှေ့မှာပါ။ဝေစုကသူမလုံနိုင်တဲ့ဂရီတစ်ခုကိုပေးခဲ့သလိုပေးခဲ့ပြီဆိုရင်လည်းအဲ့ဒီဂရီတီအောင်လုံပြတတ်တယ်ဆိုတာကျွန်တော်တို့ပြည်သူတွေအားလုံးအတိမို့ယုံမားတန်ကြရမဖြစ်မိပါအခုဆိုရင်မြန်မာနိုင်ငံရဲ့လူခွင့်ပြဿနာဟာနိုင်ငံတကာတရားရုံးတွေဖြေရှင်းရတဲ့အခြေအနေအထိရောက်ရှိလာပြီဖြစ်တဲ့အတွက်အရင်တုန်းကလိုလူခွင့်ချိုးဖောက်မှုပြဿနာတွေကိုမမြင်ကွဲရမှအမှုစီရင်လို့မရတော့ဘဲအများပြည်သူတွေသတင်းမီဒီယာသမားတွေရှေ့အမှုစီရင်ရတော့မှာဖြစ်ပါတယ်ဒီအတွက်စစ်ကောင်ဆောင်တွေထိန်းချုပ်ထားတဲ့ပြည်ထရေးနယ်စပ်ရေးနဲ့တရားစီရင်မှန်တိုင်းတွေကိုအစိုးရရဲ့ဓာတ်ရိုက်စီမံအုပ်ချုပ်မှုအောက်ရောက်လာနိုင်ပါတယ်။အကြောင်းကတော့ကာကြုပ်ကိုယ်တိုင်ကအစိုးရအုပ်ချုပ်မှုအတိုင်းလိုက်နာသွားပါမယ်လို့မကြာခဏထုတ်ဖော်ပြောဆိုသွားလိုပါပဲ။နောက်ပြီးအစိုးရကသတင်းမီဒီယာလွတ်လပ်ခွင့်တွေကိုပုံမပေးလာနိုင်သလိုလူခွင့်ရေးစောင့်ကြည့်နေတဲ့အဖွဲ့တွေကိုလည်းလုံပိုင်ခွင့်တွေပိုတိုးပေးလာနိုင်တယ်လို့ယူဆမိပါတယ်။ဒါပြင်အစိုးရအနေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေဖြင့်ကုလလူခွင့်ရေးအဖွဲ့အစည်းတွေနဲ့ပါပုံမဆောင်ရွက်လာနိုင်တာကြောင့်နိုင်ငံတကာဥပဒေနဲ့ပါအရေးယူမှုတွေရှိလာနိုင်တယ်လို့ယူဆမိပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်အောင်စုကမောင်တသနာဖေးစာပါသူဆာမှာတော့ဒီ ICJ အမှုရောက်လူခွင့်ရေးအခြေအနေတိုးတက်နိုင်တဲ့မျှော်လင့်ချက်တစ်စုံတစ်ရာတွေ့ရတယ်ဆိုတဲ့အမြင်မျိုးပြောထားတယ်လို့ဒီချိန်ထဲမှာပဲဟိုဒါတွေကိုအခုချိန်လောက်ကလေးမပြေနိုင်ဘူးဆိုလို့ရှိရင်တော့နောက်မှဒီတဲ့အချက်တွေကြေဝန်းနိုင်တဲ့အန္တရာယ်တချို့လည်းထောက်ပြပါတယ်။ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ကျွန်တော်အစီအစဉ်အားလည်းဟိုအချိန်သိပ်မချန်တဲ့အတွက်ပင်နယ်ဆွေးနွေးမဲ့ပုံကိုယ်တွေကိုပြန်လှည့်ပေးကြပါတယ်။ဆိုတော့အရင်ဆုံးဆရာဦးဝင်းလွင်ဆွေးနွေးပေးပါလားခင်ဗျာ။ကျွန်တော်အခု ICJ ထိရောက်ခဲ့တဲ့အဖြစ်ကနေသင်ခန်းစာယူသင့်တာတွေလည်းကျွန်တော်ရှေ့မှာပြောသွားပြီဆိုတော့ရှေ့အနာဂတ်အတွက်ကိုဟိုဘာတွေများစောင့်ရန်ရှောင်ရန်ပေါ့လေဒီလိုအဖြစ်မျိုးတွေမကြုံရလေအောင်အဓိကလှုပ်တင်တာဘာတွေများဆရာအနေနဲ့ရှိရလို့ယူဆလားခင်ဗျာ
။ဟုတ်ပါတယ်ကျွန်တော်သင်ခန်းစာယူဖို့အင်ပဒါအရေးကြီးပါတယ်။သင်္ကန်းစာယူဖို့ဆိုတော့အခုကကျွန်တော်တင်ပြသလိုအင်ပတန်ကိုသဘောထားကြည့်ခဲ့တဲ့မြန်မာလူမျိုးတွေကိုအစိတ်သင့်အောင်စနစ်တကျလုပ်ခဲ့တာလည်းရှိပါတယ်။နော်အဲ့လိုကျွန်တော်တို့ brain wash လုပ်ခဲ့တယ်၊မိုင်းတိုက်ခဲ့တယ်။နောက်ပြီးတော့ကျွန်တော်တို့ဒီ1962ခုနှစ်နောက်ပိုင်းမှာကိုယ်တည်းမတူတဲ့ different ဆိုတာဟာအန်ဒီအီးတဖွဲ့မိမောင်းထိုးပြပြီးတော့အဲ့လိုလုပ်ခဲ့တဲ့အတွက်အများပြည်သူများမှာအချက်အလက်တွေကလွဲမှားမှုဖြစ်နေတယ်။ဥပမာကျွန်တော်တို့တမိုင်းမှာပထဝီနိုင်ငံရေးမှာကြံကြည့်ရင်ကျွန်တော်တို့မြန်မာနိုင်ငံရဲ့မြေပုံဟာအတ္တမဏိပူရာအယုဒ္ဓယာအထိရှိခဲ့တယ်။ဟိုရခိုင်ဘက်မှာကြံကြည့်မယ်ဆိုလဲဘင်္ဂလားဒေ့ရှ်ကချက်တကောင်းနယ်ကိုနှစ်ပေါင်း100လောက်ရခိုင်မင်းများကသိမ်းပိုက်ခဲ့တာရှိတယ်။ တခါဒီရခိုင်မင်းများကလည်းပဲဘလောက်ထိသဘောထားကြီးလဲဆိုရင်သူတို့ဟာဗုဒ္ဓဘာသာရခိုင်မင်းများဖြစ်တော်လည်းပဲအစ္စလာမ်ဘွဲတွေရှိတယ်ကလီမာရှာအလီရှာဆိုပြီးတော့အဲ့လိုဘွဲတွေရှိခဲ့တယ်ရခိုင်ပြည်မြောက်ဦးနှံတော်မှာဒင်းငါးတွေသွန်းလုတဲ့အခါမှာကျွန်တော်အာရဗီစာပေတွေအာရဗီစာပေကရိုးရိုးစာပေမျိုးဘာသာရေးနဲ့ပတ်သက်တဲ့စာပေတွေကိုသွန်းလုပြီးတော့လုပ်ခဲ့တယ်ဆိုတော့အဲ့ဒီလိုမြမတဘာဝအစရှိနေတဲ့ဟာကိုကျွန်တော်တို့တခါတည်းလူတွေကိုလွဲမှားသောကျွန်တော်တို့အချက်အလက်တွေနဲ့လမ်းလွဲရအောင်လုပ်ခဲ့တဲ့ဒီအစိတ်တက်နေတာတွေကိုကျွန်တော်တို့အစိတ်ပြန်ဖြေရမယ်ဆိုတော့ဒါတွေကိုကျွန်တော်တို့ကဘာ detoxify လုပ်ရမယ် antidote ရှာရမယ်အဲ့ဒါပါလဲဆိုတော့ peace education ပဲ
ဟုတ်ကဲ
့ကြမယ်လောလောဆယ်မဖြစ်နိုင်ပါဘူးသို့တော်လည်းပဲကျွန်တော်တို့စိတ်ရှိလက်ရှိနဲ့ကျွန်တော်ပြည်သူများကိုအသိပညာပြန်တင်ပြင်းအတိပညာဉာဏ်မြေကတော့ရှိနေပြီဆိုလို့ရှိရင်ကျွန်တော်အန်ဒီအလုံးကိုဖယ်ရှားနိုင်မယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဆွေးနွေးဝဲလက်ချိန်ရဒီမှာပြည့်သွားတဲ့အတွက်ပါဝင်ဆွေးနွေးပေးခဲ့တဲ့ဦးဝေလွင်ဦးတိန်တန်းကိုကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တောတာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးဆွေးနွေးတင်ဆက်တဲ့စနေည view ရဲ့ direct လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA ရဲ့ app တွေကို download ရယူကြပါအောင်ခင်ဗျာကျွန်တော်တို့ VOA ထုတ်လွှင့်သမျှအစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးချင်တယ်တေးသချင်းတောင်းညင်တယ်ဆိုရင်တော့စာရေးသားပေးဖို့ရမယ့် email လိပ်စာ burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကြီးအကျယ်ကိုမတ်တင်ကြီးတိုက်ကပြောပြမှာပ
ါမြောက်ကိုရီးယားရဲ့မဟာဗျူဟာမြောက်နျူကလ িয়ার ရန်အတားတွေပိုပြီးခိုင်မာအကောင့်စီရေးအတွက်ရည်ရွယ်ပြီးဂျူရုနဲ့ဒုံးကြီးအင်ဂျင်ဆက်စမ်းသပ်ရေးစခန်းကနေအရေးကြီးတဲ့စမ်းသပ်မှုတစ်ခုထပ်လုပ်ခဲ့တယ်လို့မြောက်ကိုရီးယားကစနေနေ့မှာပြောပါတယ်။ဘာစမ်းသပ်ခဲ့တယ်လဲဆိုတော့ဖော်ပြမထားပါဘူး။နယူးဇီလန်နိုင်ငံ White Island မှာပြီးခဲ့တဲ့တနင်္လာနေ့ကမိတောင်ပေါက်ကွဲပြီးတဲ့နောက်ပျောက်ဆုံးနေသူ2ဦးကိုရှာဖွေရေးလုပ်ငန်းကိုတနင်္ဂနွေနေ့မှာပြန်ဆမယ်လို့တာဝန်ရှိသူတွေကစီစဉ်နေပါတယ်။ဆူရန်တမရာဟောင်းအိုမာအယ်ဘာရှီဟောက်ကိုအဂတိလိုက်စားမှုငွေမဲခဝါချမှုတွေနဲ့အဖြစ်ရှိကြောင်းတရားရုံးကစနေနေ့မှာစီရင်ချက်ချလိုက်ပြီးဇာရိတ်တာပြုပြင်ရေးစက္ကန့်မှာနှစ်နှစ်ထိန်းသိမ်းဖို့ပြစ်ဒဏ်ချမှတ်လိုက်ပါတယ်ဆူရန်အနာရှင်ဟောင်းဘာရှီဟောက်အတွက်ရော့တော့ဒါဟာပထမဆုံးတရားစီရင်ခံရမှုလည်းဖြစ်ပါတယ်ဆက်ရှိချိန်မြောက်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကုန်စည်ပြပွဲကိုတရုတ်နိုင်ငံရွှေလီမှာဒီဇင်ဘာလ10ရက်နေ့ကနေ16ရက်နေ့အထိကျင်းပနေတာမှာအခုချိန်ထိစီမံကိန်း24ခုလက်မှတ်ရေးထိုးပြီးဖြစ်ကြောင်းတရုတ်နိုင်ငံပိုင်ရှင်ဟွားကဖော်ပြပါတယ်။ဒီစီမံကိန်းတွေရဲ့တန်ဖိုးကတော့အမေရိကန်ဒေါ်လာ 1.8 ဘီလီယံတန်ဖိုးရှိတယ်လို့လည်းဖော်ပြထားပါတယ်။ပရီးမီးယားလိဂ်ပွဲစဉ်စက်ခွန်ကိုစနေနေ့ကကစားကြတဲ့အသင်းတွေထဲမှာအမှတ်ပေးစရာထိပ်ငါးသင်းထဲမှာ3သင်းကန်တဲ့ထဲလီဗာပူးတသင်းပဲအနိုင်ရပါတယ်။လီဗာပူးဟာအင်ကွင်းမှာဝက်စ်ဖို့ကို2ဂိုးပြန့်နဲ့အနိုင်ရတာကြောင့်အမှတ်ပေးစရာထိပ်ဆုံးအဆင့်ကိုဆက်ထိန်းထားနိုင်ပါတယ်
။ကျေးဇူးပါခင်ဗျာ။နိုင်ငံတကာသတင်းအကြီးအကျယ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုအောင်အောင်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Home ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VO ရဲ့အစီအစဉ်လေးကို6နာရီကနေ9နာရီအထိလိုင်းဒိုမီတာ3040 48နဲ့လိုင်းလံမီတာ190အပြင် Facebook စာမျက်နှာကပါတင်ဆက်ပေးခဲ့တာပါ VO ကိုနားဆင်တဲ့အတွက်ကျေးဇူးပါသတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြောရွှင်ပွေရာနေ့ဖြစ်ပါစေကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.